Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် POA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်စက်တင်ဘာလ6ရက်အင်္ဂါနေ့ညပိုင်း 9:30 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့ညပိုင်းစီစဉ်တွေကိုကျွန်မနန်းလာကအတဝန်ယူတင်ဆက်သွားပါမယ
်မင်္ဂလာပါရှင်ကျွန်မခင်ဗျတွေ့ပါရှိတဲ့အာရှနိုင်ငံများအသင်းအာဆီယံနဲ့ရှေ့အာရှထိပ်သီးဆွေးနွေးပွဲတွေတက်ဖို့လောင်နိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတဥပမာကအာရှဒေသမှာဩဇာချင်းခွင့်ရှာညှိနဲ့အမေရိကန်နိုင်ငံသားရေးမူဝါဒကိုအလေးထားပြောကြားသွားပါတယ်။တခါဒီရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌဒီကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းကိုဖီအာနန်ကသူ့ရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းမှာဒီမသိမမျက်ဖြစ်နေတဲ့လူမှုအတိုင်းဝန်ကြားမှာဆွေးနွေးဖြေရှင်းကြဖို့တိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တန့်ရအောင်မြန်မာနဲ့နိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။လောင်စ်နိုင်ငံမှာကျင်းပနေတဲ့အာဆီယံစီးပွားရေးဆိုင်ရာဆွေးနွေးပွဲမှာအမေရိကန်သမ္မတနဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တို့တွေ့ဆုံခဲ့တဲ့တဲ့တင်မှာတော
့ကျွန်တဲ့လုပ်ငန်းတွေကိုမြန်မာလိုပေါ့နော်။ဒါတစ်ဖက်မှာလည်းကျွန်တော်တို့အနေနဲ့ဒီ staff fee ကိုလျှော့ပေးရပါပေါ့နော်။ staff fee ဆိုတာဥမာကျွန်တော်နိုင်ငံသားတွေကိုကျွန်တော်လက်ရှိနေတာမှာ
ဆွေးနွေးပွဲတက်ရောက်ခဲ့တဲ့စီးပွားရေးလုပ်ငန်းရှင်တူဦးဖြစ်သူဒေါက်တာဆိုးထွန်းပါရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါ။ဒါပြင်တောင်ဆန်းစုကြည်ရဲ့အာဆီယံထိပ်သီးမျက်နှာစုံညီအစည်းအဝေးခီးစဉ်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်နဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့တို့တွေ့ဆုံခဲ့တဲ့တဲ့ရင်တွေနဲ့အတူစကိုင်းတိုင်းထက်ကရွက်တရွာမှာမြေအကြောင်းကြီးတွေပေါ်လာလို့ဒေတာခံတွေစိုးရိမ်နေကြတယ်ဆိုတဲ့တဲ့ရင်တွေကိုကြားရမှာပါဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံရေးနဲ့တရိုက်လီလိုင်းဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့ရင်တွေကိုမှတ်ခင်ဖြူထွေးနဲ့ကိုအောင်လင်းဦးတို့ကပြောပြပေးကြပါအောင်ရှင်
ရှေ့တန်းအာရှနိုင်ငံများအသင်းအာဆီယံနဲ့ရှေ့အာရှထိပ်သီးအစည်းအဝေးတွေကိုတက်ဖို့အတွက်လောင်နိုင်ငံပြင်ချင်းမြို့မှာရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကအာရှဒေသမှာဩဇာချင်းခွင့်ရှာညှိမဲ့အမေရိကန်နိုင်ငံသားရဲ့မူဝါဒကိုအလေးထားပြောကြားသွားပါတယ်။အာရှပစိဖိတ်ဒေသမှာအမေရိကန်ရဲ့အကျိုးစီးပွားတွေရှိနေတာဟာအသည့်အဆန်မဟုတ်ပေမဲ့ဒီကြိမ်တစ်ခါတည်းနဲ့ပြီးသွားတဲ့ကိစ္စမျိုးမဟုတ်သလိုအခြေခံအမျိုးသားအကျိုးစီးပွားကိုရောင်းပြန်ထင်ဟပ်နေတဲ့ကိစ္စဖြစ်တဲ့အကြောင်းသမ္မတအိုဘားမားကဒီကနေ့မိကွန်းပြောကြားရာမှာထည့်သွင်းပြောဆိုခဲ့တာပါ။လာအိုနိုင်ငံမျိုးသားယဉ်ကျေးမှုခမ်းမမှာအစိုးရတာဝန်ရှိသူတွေလာအိုနဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကျောင်းသားတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အမျိုးသမီးရေးအဖွဲ့တွေကလူပုဂ္ဂိုလ်တွေအပါအဝင်ပြည်သက်တထောင်လောက်ကိုသမ္မတကမိန့်ခွန်းပြောကြားရမှာတော့အမေရိကန်ရဲ့အနာဂတ်အသားရဝပြောရေးနဲ့လုံခြုံရေးအတွက်အာရှပစိဖိတ်ဒေသနဲ့ဆက်ဆံရေးဟာအရေးကြီးတာကိုလည်းအလေးထားပြောကြားသွားပါတယ်အာဆီယံရဲ့အလှည့်ကျဥက္ကဋ္ဌလာအိုနိုင်ငံကိုပထမဆုံးအချိန်အမေရိကန်သမ္မတတဦးရဲ့တမန်ဝင်ခီးစဉ်အတွင်းလာအိုသမ္မတဘွန်ဟမ်ဗိုရာချစ်နဲ့လည်းဒီကနေ့အစောပိုင်းကတွေ့ဆုံခဲ့ပါတယ်။1960နဲ့80ပြည့်လွန်နှစ်တွေကဗီယက်နမ်စစ်ကာလအတွင်းလာအိုနိုင်ငံကိုအမေရိကန်ကကျဲချခဲ့တဲ့ဘုံးတွေကမပေါက်ကွဲပဲကျန်နေတဲ့ဘုံးတွေကိုရှင်းလင်းရေးသုံးနှစ်စီမံကိန်းအတွက်လဲဒေါ်လာ90ပြည့်ဖို့သမ္မတဥပမာကကြေညာခဲ့ပါတယ်ရှင်။
တန်ခတ်ရည်ရည်မှုတွေဖြစ်ရှောက်ဖို့စဉ်းစားနေတဲ့အမေရိကန်ပြည်ထောင်စုကိုမြန်မာအစိုးရရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရှေ့သတင်းပတ်တယ်လာဖို့ရှိနေပါတယ်။ငင်းချိုင်းနိုဘယ်ဆုရှင်လည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်ဟာစက်တင်ဘာ14ရက်နေ့15ရက်နေ့တွေမှာအမေရိကန်ပြည်ထောင်စုကိုလာရောက်မှာဖြစ်တဲ့အကြောင်းအာဆီယံထိပ်သီးဆွေးနွေးပွဲတွေကျင်းပနေတဲ့လာအိုနိုင်ငံဗီယက်ကျမ်းမြို့တော်ကဒီကနေ့မိန့်ခွန်းပြောကြားရမှာသမ္မတဘရက်အိုဘားမားကကြေညာလိုက်တာပါ။မြန်မာနိုင်ငံရေးမှာဩဇာကြီးမားနေစေစစ်တပ်ပေါ်အမေရိကန်ကဖိအားပေးတန်ခတ်ထားတာတွေကိုဘလောက်တိုင်းတာတွေရှော့ပေးတင်တယ်လဲဆိုတာစဉ်းစားဆုံးဖြတ်နိုင်မှုသမ္မတဥပမာကဒေါက်တာဆန်းစုကြည်နဲ့တိုင်ပင်ဆွေးနွေးလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။နိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖော်တခုဖြစ်တဲ့ Human Rights Watch ကတော့ဒီမိုကရေစီအသွင်ကူးပြောင်းမှုတွေကိုထင်ထင်ရှားရှားမတွေ့ရမချင်းတန်ခတ်မှုတွေရှော့ပေါ်တာမျိုးမလုပ်ဖို့အမေရိကန်အစိုးရကိုတောင်းဆိုထားတာပါ။ဒီနိုင်ငံကဒေသတွင်းမှာဩဇာအရှိန်အဝါကြီးထွားလာနေချိန်မှာပဲအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံမှုတွေကိုတိုးမြင့်လာနေသလိုအမေရိကန်စီးပွားရေးလုပ်ငန်းတွေကလည်းပွင့်လင်းစွာမြန်မာနိုင်ငံဈေးကွက်အစ်မဝင်ရောက်လုပ်ကိုင်ခွင့်ရဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်
။ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ယူပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ရခိုင်ပြည်နယ်ခီးစဉ်တွင်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကမသိမမျှဖြစ်နေတဲ့လူမှုအတိုင်းဝန်ကြားဆွေးနွေးဖြေရှင်းမှုတိုက်တွန်းလိုက်ပါတယ်။အနာဂတ်ကိုတိဆောက်ရမှာရခိုင်ပြည်နယ်မှာရှိနေတဲ့အဓိကလူမှုအတိုင်းဝန်နှစ်ခုအကြားဆယ်စုနှစ်တင်နဲ့ချီပြီးရှိနေတဲ့မယုံကြည်မှုတွေကိုကျော်လွှားဖို့နှစ်ဖက်စလုံးကတံမိုးထားတဲ့တရားမျှတမှုနဲ့ဒဏ်သူညီမျှမှုတွေရရှိနိုင်မဲ့နည်းလမ်းတွေကိုရှာဖွေဖို့တခါကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကစစ်တွေမျိုးကိုရောက်ရှိစင်မှာပဲဒီနေ့ပြောဆိုခဲ့တာပါ။ရှေ့ဆက်တိုးတက်မှုရအောင်ရခိုင်ပြည်နယ်မှာနေထိုင်ကြသူတွေအနေနဲ့နောက်ဆုံးမှဆွေးနွေးပြောကြားရမှာဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်တွေအနေနဲ့စိတ်ကူးတွေအကြံဉာဏ်တွေနဲ့အကူအညီပေးမှဖြစ်တဲ့အကြောင်းလည်းပြောဆိုပါရစေ။ရင်းကြရင်နိုဘယ်ဆုရှင်တဦးလည်းဖြစ်တဲ့ကိုဖီအာနန်ရဲ့ဒီကနေ့ရခိုင်ပြည်နယ်ခီးစင်မှာတော့ကန့်ကွက်ဆန္ဒပြမှုတွေနဲ့လည်းကြုံခဲ့ရတာပါ။ရာနေချီတဲ့ဆန္ဒပြသူတွေဟာစစ်တွေမျိုးမှစုဝေးပြီးရခိုင်ပြည်နယ်အကြံပေးကော်မရှင်မှာပြည်ပကကျွမ်းကျင်သူတွေပါဝင်နေတာကိုကန့်ကွက်ကြပါရစေ။ ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လာရင်ပြည်ပကကျွမ်းကျင်သူတွေဟာဗက်လိုက်လေရှိတဲ့အတွက်မလိုလားတဲ့အကြောင်းနဲ့ပြည်ဝင်ကသူတွေရခိုင်လူမျိုးတွေကိုထည့်သွင်းဖို့လဲစနားပြသူတွေကတောင်းဆိုခဲ့ကြတာပါရခိုင်ပြည်နယ်အစံပေးကော်မရှင်ဥက္ကဋ္ဌအဖြစ်တရားဝင်တာဝန်ယူခဲ့ပြီးတဲ့နောက်တနင်္လာနေ့ကရန်ကုန်မြို့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့သူ့အနေနဲ့ရခိုင်ပြည်နယ်ရေးဖြည့်ရှင်းရာမှာပတ်လိုက်မှုကင်းကင်းနဲ့ဆောင်ရွက်မှာဖြစ်တယ်လို့သက်ဆိုင်သူအားလုံးရဲ့အတန်းတွေကိုလည်းနားထောင်မှာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာနိုင်နဲ့ချီချမြင့်ခဲ့တဲ့စစ်သွေးကြွတွေရဲ့ညဘက်စီးနင်းတက်ခတ်မှုမှာလူရုံးတပ်ဖွဲ့တွေကတနက်သမား3ဟောစလုံးကိုအသေးဖမ်းဆီးရမိပြီးအဆုံးသတ်ခဲ့တဲ့အကြောင်းနဲ့လူ6ဦးဒဏ်ရာရသွားတဲ့အကြောင်းပြည်ထောင်ဝန်ကြီးဌာနပြောခွင့်ရသူစတက်ဆရကီကပြောပါတယ်။မြို့တော်ရဲ့ရှာအီနော်အရက်မှာကဲရနိုင်ငံကပရိုက်တာဖွဲ့ကြီးနဲ့ကဲရတရှိနေတဲ့ခြံဝန်းတွေကနေနိုင်ငံသား10ယောက်ပါဝင်လူပေါင်း40ယောက်ကိုအထိခိုက်မရှိကဲတင်နိုင်ခဲ့တယ်လို့လည်းပြောပါတယ်။ကဲအဖွဲ့ကတော့ဘေဂျင်းကမှာရှိနေတဲ့အစိုးရရုံးကိုပြစ်မှတ်ထားခဲ့ပုံရတဲ့အကြောင်းနဲ့ရုံးဆောင်ကိုထိခိုက်ပျက်စီးမှုရှိခဲ့ပေမဲ့ဝန်ထမ်းတွေကတော့ဘေးလွရာပြောင်းရွှေ့ပေးနိုင်ပြီးအထိခိုက်မရှိဘူးလို့လည်းအတိအပြုပြောဆိုပါတယ်။ပြင်းထန်တဲ့ကာဗွန်ဖောက်ခွဲမှုပြီးနောက်ဆက်တွဲပစ်ခတ်မှုတွေနဲ့အတူမင်းညာပိုင်းမှာတိုက်ခိုက်မှုတွေစတင်ခဲ့ရမှာအာဖဂန်လူညွန့်တပ်ဖွဲ့တွေကမြန်မြန်ဆန်ဆန်ဝိုင်းဝန်းပိတ်ဆို့နိုင်ခဲ့ပြီးတနက်သမားတွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့လည်းပြောခွင့်ရသူကဆိုပါတယ်။ဒီကနေ့မနေ့ပိုင်းမှာပစ်ခတ်မှုတွေတကြောပြန်ဖြစ်ပွားပြီးအာဖဂန်လူညွန့်တပ်ဖွဲ့တွေကတိုက်ခိုက်မှုမှာပါဝင်သူတနက်သမား3ဦးစလုံးကိုတုတ်တင်ခဲ့တဲ့အကြောင်းလဲပြည်ထောင်ဝန်ကြီးဌာနပြောခွင့်ရကပြောဆိုသွားခဲ့တာပါ။စီးနင်းတိုက်ခိုက်မှုတွေဘယ်သူကမှတော့သူတို့လက်ချက်ဆိုပြီးကြီးညာတာမျိုးတော့မရှိသေးပါဘူး။အာဖဂန်ဆိုရဖွဲ့အမှုဆောင်ရရှိချုပ်အဗ်ဒူလာကတော့ဘာသာရေးနဲ့လူသားတွေရဲ့ယုံကြည်သက်ဝင်မှုပေါ်တိုက်ခိုက်တဲ့လုပ်ရအဖြစ်ပြစ်တင်ရှုတ်ချခဲ့ပါတယ်။အိနာလီရင်အရမှာစနစ်တကျလေ့ကျင့်ပြပြီးအကြံဉာဏ်နဲ့ပံ့ပိုးမှုတွေပေးထားတဲ့အကြမ်းဖက်သမားတွေနဲ့အာဖဂန်နိုင်ငံရင်ဆိုင်နေရတယ်လို့လည်းပါကစ္စတန်နိုင်ငံကိုတော်ဝရည်ညွှန်းပြီးကြီးညာချက်မှာပြစ်တင်ပြောဆိုခဲ့တာပါ။တာလီဘန်ရဲ့ပုံကံမှုတွေကိုပါကစ္စတန်နိုင်ငံကသူတို့ဖြင့်စစ်ပတ်ဆိုင်ရာအဖွဲ့အစည်းတွေကနောက်ွယ်ကနေအကူအညီပေးနေတယ်လို့အာဖဂန်နိုင်ငံကအစင်တစိုက်ဆွဆွဲနေပြီးပါကစ္စတန်ကတော့ဆွဆွဲချက်ရမမှန်ကန်မှုဆိုပြီးငြင်းဆန်လေးရှိပါတယ
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ51 kHz 9885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ View American တန်ကနေအင်္ဂါနေ့ညဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။မြောက်ကိုရီးယားဆူယာကနောက်ထပ်ပဲ့ထိန်တဲ့ဒုံးကျည်3စင်းကိုဂျပန်နိုင်ငံရဲ့တီးတန့်စီးပွားရေးစုံနဲ့အတူတနင်္လာနေ့တုန်းကပြည်လွတ်ဆန်းသက်ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားရေးနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့ဆွေးနွေးကြဖို့ရှိပါတယ်။တနင်္လာနေ့ကဆန်းသက်ပြည်လွတ်မှုအပြည့်အဝအောင်မြင်ကြောင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဝန်းကဒီကနေ့ပြောခဲ့တယ်လို့လုံခြုံရေးကောင်စီကပိတ်ဆို့တန်ခတ်မှုတွေနဲ့တားမြစ်ထားတဲ့ဒီမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းဒုံးကျည်ဆက်သက်မှုတွေဆက်ပြီးတော့လှုပ်သွားဖို့လည်းတိုင်းမီကိုတိုက်တွန်းပြောဆိုထားပါတယ်။ဒီနိုင်ငံမှာကျင်းပတဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးဆွေးနွေးပွဲအဆုံးသတ်တဲ့နေ့မှာပဲမြောက်ကိုရီးယားကအခုနောက်ဆုံးမစ်ဆိုင်းဒုံးကျည်3စင်းကိုဆန့်သက်ပစ်လွတ်ခဲ့တာပါ။မြောက်ကိုရီးယားဟာဒီနှစ်အတွင်းမှာအရင်နှစ်တွေကထက်ပိုပြီးတော့များတဲ့မစ်ဆိုင်းဒုံးကျည်တွေကိုဆန့်သက်ခဲ့တာလည်းဖြစ်ပါတယ်။လေလာသုံးသက်သူတချို့ကတော့မတိမငင်အခြေအနေတွေနဲ့ကြုံတွေ့နေရတဲ့လက္ခဏာတွေရှိနေတယ်လို့ယုံကြည်ရတဲ့အိနီချင်းမြောက်ကိုရီးယားနိုင်ငံပြုတ်ကွဲမှာကိုဆိုရင်ပြီးတော့တရုတ်ဆိုရကဖိအားပေးဖို့လက်တွန်နေတာဟာမြောက်ကိုရီးယားကိုနောက်ထပ်ဆန့်သက်မှုတွေပိုပြီးတော့လှုံ့အောင်တွန်းအားပေးရကြတယ်လို့သုံးသက်ပြောဆိုကြပါတယ်။တရုတ်ဟာမြောက်ကိုရီးယားကိုစိုးရင်ရတဲ့ချင်းချောက်မှုတစ်ခုအဖြစ်မမြင်ဘူးလို့လည်းသုံးသက်သူတွေကပြောဆိုကြပါတယ်ရှင်။
ခြေတင်ဖြစ်စရာတွေကြုံနေရတဲ့ကာဗွန်နိုင်ငံကသမရရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်မကင်းတဲ့သဘောထားတွေပြောဆိုနေသူတွေလည်းအခုနောက်ဆုံးပြင်သစ်ဝန်ကြီးချုပ်မနျွယ်ဗောလည်းပါဝင်လာပါတယ်။ရွေးကောက်ပွဲမှာမတမာမှုတွေရှိတယ်လို့တိုက်ခန့်တွေရဲ့ဆွဆွဲချက်တွေထွက်ပေါ်ခဲ့ပြီးတဲ့နောက်မဲရလက်တွေကိုပြန်လည်ရေးတွက်တဲ့အကြောင်းပြင်သစ်ဝန်ကြီးချုပ်ကရေယုံနဲ့မင်းမြန်ကန်တို့ကပြောဆိုခဲ့တာပါ။အငင်းခုံဖြစ်စရာတွေတန်တရားဖြစ်စရာတွေပေါ်ပေါက်နေတယ်လို့ဥရောပကရွေးကောက်ပွဲစောင့်ကြည့်အကဲခတ်သူတွေရဲ့ဝေဖန်မှုတွေလည်းရှိနေတာကြောင့်မဲတွေကိုပြန်ရေးတွက်တယ်လို့ပြင်သစ်ရေဒီယို RTL ကဝန်ကြီးချုပ်ကပြောဆိုခဲ့တာဖြစ်ပါတယ်။ကာဗွန်ရွေးကောက်ပွဲကော်မရှင်ကတော့သမရအလီဘွန်ကိုဟာရွေးကောက်ပွဲမှာတိုက်ခံကောင်းဆောင်ရောင်ပင်းကိုမင်းငါးတော်နဲ့အတာရအနိုင်အတာနဲ့အနိုင်ရခဲ့တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်မှာကြီးညာခဲ့ပြီးတဲ့နောက်လမ်းမော်ထွက်ဆန္ဒပြပွဲတွေသူထွက်တန်ရုံပြပတ်တွေပေါ်ပေါက်ခဲ့ပြီးလူ6ယောက်ထဲမှာလည်းသေဆုံးခဲ့ရတာပါ။ရွေးကောက်ပွဲနဲ့ပတ်သက်လို့အငင်းပွားစရာတွေပေါ်ပေါက်ခဲ့ရပြီးတဲ့နောက်တရားရေးဝန်ကြီးယာရုကနှုတ်ထွက်ခဲ့တဲ့အတွက်လည်းရွေးကောက်ပွဲနောက်ပိုင်းတာဝန်ကနှုတ်ထွက်တဲ့အစိုးရအရာရှိတွေလည်းယာရုမြင်ဆုံးဖြစ်ခဲ့ရပါတယ်။ဆိုအနေနဲ့ငင်းကြိုင်းအတွက်လိုအပ်ချက်တွေနဲ့ပတ်သက်ပြီးစိုးရိမ်မခင်ဖြစ်နေတဲ့ကိစ္စတွေကိုဖြေရှင်းမှုမရှိတာကြောင့်သူ့အနေနဲ့နှုတ်ထွက်ရတာဖြစ်တယ်လို့လည်းတရားရေးဌာနဝန်ကြီးကမနေ့တုန်းကပဲပြောဆိုထားပါဗျ။
မေရိကန်ဒီမိုကရက်တစ်သမ္မတလောက်ဟီလာရီကလင်တန်ကသူမအနေနဲ့လာမယ့်နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်မက္ကဆီကိုနိုင်ငံကိုသွားဖို့မရှိဘူးလို့ပြောလိုက်ပါတယ်။မက္ကဆီကိုသမ္မတအင်ဝစ်မီညာနီယက်တိုကအမေရိကန်သမ္မတလောက်နှစ်ဦးစလုံးကိုအိန္ဒိယနိုင်ငံဆက်ဆံရေးကိစ္စတွေဆွေးနွေးဖို့အတွက်သူ့နိုင်ငံကိုဖိတ်ခေါ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်တုန်းက Republican သမ္မတလောက် Donald Trump မက္ကဆီကိုနိုင်ငံကိုသွားခဲ့တာပါ။ဒါပေမဲ့ Mrs. Clinton ကတော့သူမအနေနဲ့လောလောဆယ်တိုင်းပြည်မှာအလုပ်ကိုင်းခွင့်လန်းတွေပုံမဖန်တီးနိုင်ရေးကိုပဲအာရုံစိုက်လှုပ်ဆောင်သွားမယ်အကြောင်းတနင်္လာနေ့က ABC ရုပ်သံဌာနကိုပြောပါတယ်။အဲ့ဒီမတိုင်ခင်ကျုံကတော့ Mrs. Clinton ကမက္ကဆီကိုသမ္မတနဲ့ Trump တွေ့ဆုံမှုဟာနိုင်ငံတကာမှာမျက်နှာပြက်စရာဖြစ်ရဖြစ်တယ်လို့ဆိုပြီး Trump ဟာနိုင်ငံအကြီးအကဲတယောက်နဲ့ဘယ်လိုရှိရရောက်စကားပြောရမယ်ဆိုတာကိုသိတဲ့သူမဟုတ်ဘူးလို့ဝေဖန်ခဲ့ပါတယ်။ Ohio ပြည်နယ် Cleveland မြို့မှာသူ့ကိုထောက်ခံသူတွေနဲ့တွေ့ဆုံချိန်မှာလည်း Mrs. Clinton ကသူမသာသမ္မတဖြစ်လာရင်အလို့သမားအခွင့်အရေးနဲ့ဂုဏ်သိက္ခာအတွက်တိုက်ပွဲဝင်သွားမယ်အကြောင်းပြောဆိုခဲ့တယ်လို့ Trump ကတော့ကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေအကြိမ်ကြိမ်ဒီဝါလီခံခဲ့ဘူးတဲ့သူအလို့သမားဝန်ထမ်းတွေအပေါ်မှညာမတာဆက်ဆံသူအဖြစ်ဆွတ်ဆွဲခံရတယ်သူလို့ဆိုပြီးတော့ထုံးနဲ့ဝေဖန်သွားပါတယ်အမေရိကန်ရွေးကောက်ပွဲတွေကိုရုရှားဆွေရကနှောက်ယှက်ပေးနေတဲ့ဆိုတာနဲ့ပတ်သက်လို့လည်းသူအထူးစိုးရိမ်တဲ့အကြောင်း Mrs. Clinton ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရှင်
American ပြည်သူက Republican Party သမ္မတလောင်း Donald Trump နဲ့ Dutch အမျိုးသားရေးဝါဒီ Gerd Wilders တို့လိုလူကြံများအောင်လှုပ်တက်တဲ့နိုင်ငံရေးသမားတွေဟာလူကျင်နာရဖို့ကဘာမှာဘယ်တော့မှမရှိခဲ့ဘူးတဲ့ဂရီကိုတွေအကြောက်တရားတွေကိုအသုံးချနေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်အကြီးအကဲကပြောဆိုလိုက်ပါတယ်။အမှန်တရားတော်တော်ပြည့်နဲ့လူသလိုဒိဗ္ဗဖွင့်တဲ့လူရဲမျိုးတွေဟာ IS သွေးကြွတွေ၃လရှိတဲ့ဝါရဖြန့်နေတာဖြစ်တယ်လို့လည်းကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမည်ကြီး Zaid Raad Hussein ကနယ်သာလန်နိုင်ငံ The Hague မြို့မှာမနေ့တုန်းကပြောဆိုလိုက်တာပါ။စိတ်မသက်မသာဖြစ်နေတဲ့လူတွေကိုထိတ်လန့်ကြောက်ရွံ့အောင်လို့အုပ်စုတစုအဖွဲ့တစ်ဖွဲ့တနင်္လာနေ့ကိုအပြစ်ဖို့လှည့်ပြပြောဆိုပြီးပြည်သက်တွေအကြိုက်တွေးမဲ့ကိစ္စတွေကိုပြောဆိုစည်းရုံးလေးရှိပေမဲ့တကယ်တော့တစ်ဖက်သားအပေါ်မှာစွစွဝါမတရားတဲ့အခြေအနေမျိုးတွေဖြစ်လေရှိတဲ့တယ်လို့လည်းသူကပြောဆိုသွားပါတယ်။မွဆင်တိုင်းပြည်တွေကပြောင်းရွှေ့ဝင်ရောက်လာသူတွေကို Dutch နိုင်ငံကလက်မခံမဲ့တားမြစ်ထားဖို့နဲ့ဗလီချောင်းတွေ Eastern စာတင်ချောင်းတွေကိုပိတ်ပစ်ဖို့ကိုရန်ကျန်းစာကိုတရားမဝင်ကြောင်းကြေညာဖို့ဩဂုတ်လထဲမှာပဲတောက်ဆူချက်ထုတ်ပြန်ခဲ့တဲ့ Dutch အမျိုးသားရေးဝါဒီနိုင်ငံရေးသမား Wilders ကိုကော်မရှင်နာမင်းကြီးကရည်ရွယ်ပြောဆိုခဲ့တာဖြစ်ပါတယ်။ Wilders ကတော့ကော်မရှင်နာမင်းကြီးကိုအတုံးမချတဲ့လူတယောက်ကုလသမဂ္ဂကလည်းပုံပြပန်းပြဖြစ်နေတဲ့အဖွဲ့အစည်းတစ်ခုဖြစ်နေတုံ့ပြန်ပြောဆိုခဲ့ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးကတော့ Wilders ရဲ့ပြောဆိုမှုတွေပေါ်ပုံပြလင်းလင်းတုံ့ပြန်ပြောဆိုဖို့လည်းတိုက်တွန်းသွားပါတယ
်။အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တင်တွေကိုမှတ်ခင်ဖြူရင်းနဲ့ကိုအောင်လွင်ဦးတို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့တင်ဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်ရှင်အာဆီယံထိပ်သီးအစည်းအဝေးကို Laos ပြည်သူ Democratic သမ္မတနိုင်ငံမြို့တော် Vientiane မှာဒီကနေ့စတင်ကျင်းပနေပါတယ်။အရှေ့အာရှထိပ်သီးအစည်းအဝေးလည်းကျင်းပမှာဖြစ်တဲ့ Vientiane မြို့ကိုရောက်ရှိနေတဲ့ American သမ္မတ Barack Obama ကမကြာခင်မှာ American ပြည်ထောင်စုကိုတွေ့ရောက်ဖို့ရှိနေတဲ့ဒေါက်အောင်ဆန်းစုကြည်ကိုကြိုဆိုသွားမှာဖြစ်ကြောင်းပြောပါရယ်။အာဆီယံအသင်းဝင်မြန်မာနိုင်ငံရဲ့အနေအထားနဲ့ပတ်သက်လို့တုံ့တက်ချက်တွေကိုကိုအောင်ကမေးမြန်းတင်ပြပေးထားပါရယ်ရှင်။
စက်တင်ဘာ6ရက်နေ့ကနေ10ရက်နေ့အထိကျင်းပမယ့်အာဆီယံထိပ်သီးမျက်နှာစုံညီအစည်းအဝေးကိုတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပြည်ထောင်စုကိုဒီကနေ့ရောက်ရှိသွားပါတယ်။အရှေ့အာရှထိပ်သီးအစည်းအဝေးတက်ရောက်ဖို့အတွက်ကမ္ဘာအင်အားကြီးနိုင်ငံခေါင်းဆောင်အချို့လည်းရောက်ရှိနေတာမှာအမေရိကန်သမ္မတဘရိတ်အိုဘားမားလည်းပါဝင်ပါတယ်။သမ္မတဘရိတ်အိုဘားမားရဲ့မိန့်ခွန်းထဲမှာတော့မြန်မာဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲမှုနောက်ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်နဲ့ပတ်သက်ပြီးတော့အခုလိုပြောသွားပါတယ်
။ And as the first US president to visit Myanmar, I'm proud that the United States encouraged and now is supporting
အမေရိကန်သမ္မတတရားအောင်အနေနဲ့မြန်မာနိုင်ငံကိုပထမဆုံးသွားခဲ့ပြီးအပြီးကူညီခဲ့တဲ့အတွက်ဂုဏ်ယူပါတယ်။အခုအခါမှာမြန်မာနိုင်ငံရဲ့သမိုင်းဝင်ဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေအတွက်ထောက်ပံ့ကူညီပေးနေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နောက်သတင်းပတ်ထဲအမေရိကန်ပြည်ထောင်စုကိုလာရောက်တဲ့အခါမှာလဲကြိုဆိုသွားမှာပါ။မတူကွဲပြားမှုနဲ့ငြိမ်းချမ်းရေးလမ်းစီလျှောက်လန်းတဲ့လမ်းခီးမှာလဲမြန်မာလူထုနဲ့အတူကျွန်တော်တို့ရပ်တည်သွားမှာပါ။
တောင်းရကြထိပ်သည့်အစည်းအဝေးပွဲအတွင်းအကြံပဝါဒတိုက်ဖြတ်ရေးကဆလို့တောင်တရုတ်ပင်လယ်ရင်းကကျဉ်းစုအရေးနဲ့ပတ်သက်ပြီးတင်းမာမှုတွေဖြစ်ပွားနေတဲ့ကိစ္စရပ်တွေအထိဆွေးနွေးကြမှာပါ။အာဆီယံသင်းကြီးရဲ့အလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့လောင်နိုင်ငံဝန်ကြီးချုပ်တောင်လောင်းဆစ်ဆိုလက်ကပထမဆုံးအကြိမ်ဖြစ်အစည်းအဝေးတက်ရောက်လာသူတွေကိုအခုလိုနှုတ်ဆက်စကားပြောကြားပါရယ်
။လက်ပနာထန်တိပုခ္ဆာဟင်လတ်ဒေါင်ဆန်ဆူချီ
အာဆီယံသင်းကြီးရဲ့အစည်းအဝေးကိုပထမဆုံးအကြိမ်ဖြစ်တက်ရောက်လာတဲ့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ကို ကျိုးစုံနှုတ်ဆက်ပါကြောင်းပထမဆုံးပြောချင်ပါတယ
်စက်တင်ဘာ3ရက်နဲ့4ရက်နေ့တွေမှာတော့အာဆီယံအဆင့်မြင့်အရာရှိတွေရဲ့ကြိုတင်ညှိနှိုင်းအစည်းအဝေးတွေကိုကျင်းပခဲ့ပြီးဒီအစည်းအဝေးကရရှိလာတဲ့ရလဒ်တွေကိုအာဆီယံထိပ်သီးအစည်းအဝေးကိုတင်ပြအတည်ပြုချက်ရယူသွားမှာပါကြာသပတေးနေ့အထိကျင်းပမယ့်အာဆီယံအစည်းအဝေးကို2015ခုနှစ်ရွေးကောက်ပွဲအပြီးအာဏာရလာတဲ့ NLD အစိုးရအနေနဲ့ပထမဆုံးအကြိမ်ဖြစ်တက်ရောက်တာဖြစ်ပြီးဒီလိုအနေအထားမျိုးကိုအသုံးချဖို့လိုအပ်ကြောင်းထောက်ပြသူကတော့ထိုင်းနိုင်ငံချူလောင်လောင်ကွန်တက်ကသူကနိုင်ငံရေးသိပ္ပံပညာရှင်
It's a good opportunity to join the community of
နိုင်ငံပေါင်းစုံကခေါင်းဆောင်အနေနဲ့တွေ့ဆုံနိုင်တယ်လို့မြန်မာနိုင်ငံကတိုးတက်မှုတွေနဲ့ပတ်သက်ပြီးပြသဖို့ဒါဟာအခွင့်အရေးကောင်းတစ်ရက်ပါဒါအပြင်ဖွံ့ဖြိုးတိုးတက်မှုအခြေအနေအလုပ်ကိုင်အခွင့်အလမ်းပိုပွင့်လန်းလာဖို့နဲ့နိုင်ငံအခြေခံအဆောက်အုံလိုအပ်ချက်စတာတွေနဲ့ပတ်သက်ပြီးတော့လဲပြောဆိုဖို့အခွင့်အလမ်းကောင်းတစ်ခုဖြစ်ပါတယ်
အာဆီယံအသင်းကြီးအနေနဲ့ကုလသမဂ္ဂအမေရိကန်ပြည်ထောင်စုအိန္ဒိယဂျပန်ကိုရီးယားဩစတြေးလျစတဲ့နိုင်ငံတွေနဲ့တွေ့ဆုံဆွေးနွေးမှာအပြင်အာဆီယံတရုတ်ဆွေးနွေးဘက်ဆက်ဆံရေး25နှစ်ပြည့်အထိမ်းအမှတ်အဖြစ်တရုတ်နိုင်ငံနဲ့လည်း19ချိန်မြောက်ဆက်ဆက်ထိပ်သီးအစည်းအဝေးတွေကျင်းပသွားဖို့ရှိပါတယ်။အာဆီယံသင်းဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံကြားသူပိုင်ကိုပိုင်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ရင်းကကျွန်းစုတွေအရင်နဲ့ပတ်သက်ပြီးတော့လည်းဒီထိပ်သီးအစည်းအဝေးပွဲအတွင်ဆွေးနွေးသွားဖို့ရှိနေပါတယ်။မြန်မာအင်းနီချင်းတရုတ်နိုင်ငံနဲ့မြန်မာနိုင်ငံဆက်ဆံရေးအနေအထားကိုပွန်ဆူဒီလက်ကအခုလိုသုံးသပ်ပါတယ
်။ Myanmar now is much less dependent on China.
တရုတ်နိုင်ငံအပေါ်မိခိုအားထားရတဲ့အခြေအနေကနေအခုအခါမှာမြန်မာနိုင်ငံကပိုပြီးလွတ်လပ်လာပြီးဥရောပအမေရိကန်ပြည်ထောင်စုအပြင်အာဆီယံနိုင်ငံတွေနဲ့လည်းပိုထိတွေ့ဆက်ဆံလာပါတယ်။တခြားနိုင်ငံတွေရဲ့အနေအထားနဲ့ဆိုင်ရင်မြန်မာနိုင်ငံရက်တည်နေတဲ့အနေအထားကအများကြီးကောင်းပါတယ်။တောင်တရုတ်ပင်လယ်တွင်းကကျွန်းစုတွေအရေးအပါအဝင်ဖိလစ်ပိုင်နိုင်ငံဟာပြည်ထနာတွေနဲ့ရင်ဆိုင်နေရပြီးတရုတ်နိုင်ငံနဲ့ထိတိုက်တွေ့နေသလိုဗီယက်နမ်လည်းအလားတူပြည်ထနာမျိုးကြုံနေရတာပါ။မြန်မာအနေနဲ့တော့ဟန်ချက်ထိန်းညှိပြီးအခြေအနေကိုအကျိုးရှိရှိအသုံးချသွားဖို့ပါ။
အာဆီယံတိုင်ဝမ်ထူထောင်မှုအာဆီယံတိုင်ဝမ်ညွှန်မှန်းချက်2025စတဲ့အကြောင်းအရာတွေကိုအာဆီယံထိပ်သီးအစည်းအဝေးပွဲအတွင်ဆွေးနွေးသွားမှာပါအရှိအရှအစည်းအဝေးအတွင်းမှာတော့အာဆီယံပြည်ပဆက်ဆံရေးအပြင်ဒေတာတွေနဲ့နိုင်ငံတကာဆက်ဆံရေးကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်ပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့လာအိုစ်နိုင်ငံကအာဆီယံစီးပွားရေးဆိုင်ရာဆွေးနွေးပွဲသတင်းဖက်လက်ရအောင်ပါလာအိုစ်နိုင်ငံမှာကျင်းပနေတဲ့အာဆီယံစီးပွားရေးဆိုင်ရာဆွေးနွေးပွဲမှာတော့မြန်မာလုပ်ငန်းရှင်တွေကအာဆီယံတခုတည်းသောစီးပွားရေးအဝန်အဝိုင်း AEC ပေါ်ဆိုရင်ချက်တွေကိုအဓိကထားဆွေးနွေးနေကြပါတယ်။အာဆီယံအဖွဲ့ရင်းထိပ်တန်းနိုင်ငံတွေကတော့အာဆီယံတခုတည်းသောစီးပွားရေးအဝန်အဝိုင်းပေါ်မှာစိတ်အားထက်သန်နေကြပေမဲ့လို့မြန်မာနိုင်ငံအနေနဲ့ကတော့အဆင်သင့်မဖြစ်သေးဘူးလို့လည်းထောက်ပြနေကြတာပါ။အာဆီယံထိပ်သီးညီလာခံတက်ဖို့လာအိုစ်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်သမ္မတဘာရက်အိုဘားမားနဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တချို့တွေ့ဆုံကြပါတယ်။မတ်တင်ငီထိုက်ကဆက်သွယ်မေးမြန်းထားပါရရှင်
အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးညီလာခံတက်ရောက်ဖို့လာအိုနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်သမ္မတဘရက်ကိုဘားမားနဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တချို့တွေ့ဆုံကြပါတယ်။လာအိုနိုင်ငံမြို့တော်ဘီယင်ကျန်းမှာအာဆီယံစီးပွားရေးဖိုရမ်တက်ရောက်နေတဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ဒေါက်တာဆူထွန်းကတွေ့ဆုံမှုနဲ့ပတ်သက်ပြီးအခုလိုပြောပါဗျ။
ဒီနေ့ကတော့ဟိုပါပေါ့ဟိုပါတော့ကျွန်တော်တို့ဒီဟိုနိုင်ငံကတော့အဓိကတော့ဟိုကျွန်တော်တို့ဆီက2ယောက်ရမ်းမစီစီနိုင်ငံနေရောက်တော့အခုနကဒီနိုင်ငံကောင်ဘောက်ကောင်ချိုးနေတွေ့လို့ရှိပါအဲခေါ်ကဥပမာနဲ့ကျွန်တော်တို့တွေ့လို့ရှိတယ်ဗျာသူတို့ဖိတ်ထားတယ်မှာတခြားတော့ကိုဂျပန်ဝန်ကြီးချုပ်တို့ဒီဟာတော့တွေ့လို့ရှိပါတော့ဒါအာဆီယံဘောက်ကောင်နေတယ်ဗျာမမဘက်ကတော့ဒီဥဝင်းအောင် UMS ရန်ဝင်းအောင်ဒီလိုကြောဗျာသူတို့ကဒီအာဆီယံ Business Advisory Council နဲ့ဥဝေချိုးတို့အောက်ပါတော့ဗျာနိုင်ငံ
ထိပ်သီးညီလာခံနဲ့အတူကျင်းပနေတဲ့အာဆီယံစီးပွားရေးဖိုရမ်မှာတော့မြန်မာစီးပွားရေးလုပ်ငန်းရှင်တွေကအာဆီယံတခုတည်းသောစီးပွားရေးအဝင်အဝိုင်းအာဆီယံ Economic Community နဲ့ပတ်သက်ပြီးစိုးရိမ်ချက်တွေကိုအဓိကထားဆွေးနွေးနေကြပါတယ်။အာဆီယံတခုတည်းသောစီးပွားရေးအဝင်အဝိုင်းအကောင့်ထဲပေါ်လာရင်မြန်မာနိုင်ငံမှာရင်ဆိုင်ရမယ့်အခြေအနေတွေကိုလည်းစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆုထွန်းကအခုလိုသုံးသပ်ပါတယ်။
ကျွန်တော်တို့ကဒါကျွန်တော်တို့အာဆီယံထဲမှာ Top Level ဖြစ်တဲ့နိုင်ငံတွေကသူတို့ကထွက်ပုံတွေအများကြီးထွက်တာပေါ့။ဆိုပါလို့ကျွန်တော်ကထိုင်းနိုင်ငံတို့ဟာမျိုးပဲကြည့်ပေါ့နော်။မရှိတဲ့ကျွန်တော်ကအတိုင်းနိုင်ငံနေနေဟိုအနေရောကိုမရှိရမြဲတင်သွင်းတာရှိတယ်ပေါ့နော်။ဒါကူကတော့ဒီ ECR ဖြစ်လာရင်ဒီရက်ဘူးချုပ်တင်နိုင်မယ်။ဆိုတော့မှကျွန်တော်စားပါကုန်လည်းကျွန်တော်ကတင်သွင်းနိုင်တယ်။နောက်ကကျွန်တော်ကဒီကျန်တဲ့ဒီမမတော်စားတို့ဟန်တို့ဆိုတဲ့တိုင်းနိုင်ငံမှာကွန်ပျူတာမျိုးကဆဲုံနေနေနေတဲ့တိုင်းနိုင်ငံကပါမှာ9လောက်ရှိနေတော့ကာဆမ်လေးလုပ်တဲ့နေရာမှာ။ဟောကျန်တဲ့လုပ်ငန်းတွေကိုမင်းမလားလို့ပေါ့နော်။နောက်တစ်ဖက်မှာလည်းကျွန်တော်တို့နေနေဒီ staff ကြီးကိုလျှော့ပေးရပါဘောနော်။ဒါကြီးဆိုတာဥမာကျွန်တော်နိုင်ငံသားတွေကိုကျွန်တော်လက်ရှိနေတာမှာဒ ီထရေးဒင်းလုပ်ခွင့်ပေးတာလည်းရှိရပါတော့เนาะဒါကိုကျွန်တော်ကရှော့ဘောလုပ်ခွင့်ပေးရမှာမျိုးပေါ့เนาะဒါတွေရရှိရပါနောက်တစ်ခါကျွန်တော်ဗီဒီယိုရှော့တွေဟာမျိုးပေါ့เนาะဆိုတော့လက်ရှိနေတာပါဆိုရင်တော့ဒီဆိုင်ကြီးပါတွေကကျွန်တော်ဘောနိုင်ငံသားပဲအိကနဲ့ပြင်ပေးရတာပေါ့เนาะအနေနဲ့ကတော့ကျွန်တော်တို့ကနိုင်ငံတကာတန်းကြီးအစီအစဉ်နိုင်ငံတွေတို့ကပေးပါတာတွေဖြစ်လာတာပေါ့နော
် AEC အတွက်မြန်မာအစိုးရဘက်ကကုန်သွယ်ရေးနဲ့အခွန်အခောက်ဆိုင်ရာလုံထုံးလုံနည်းတွေပြင်ဆင်မှုတချို့ရှိနေပေမဲ့လို့မြန်မာစီးပွားရေးအတိုင်းအဝိုင်းအတွက်မှာတော့ပြင်ဆင်ထားမှုအတော်လေးအားနည်းနေတယ်လို့လည်းဒေါက်တာဆုထွန်းကထောက်ပြပါတယ
်ဘဝနိုင်ငံကတော့ကျွန်တော်တို့ပြည်ပကိုပို့တဲ့နေရာမှာကျွန်တော်ကဒီကုန်ကြမ်းအတိုင်းပို့ခဲ့ရတာပေါ့နော်တောက်လျှောက်တဲ့ကုန်ကြမ်းလည်းပို့ခဲ့ရတယ်အဲကျွန်တော်ကလေယာဉ်ထွက်ကုန်နဲ့ရေလုံငန်းဆိုတော့ကျွန်တော်ပို့တဲ့နေရာမှာခုံချမ်းအနေနဲ့ပို့ရဖယ်လူရက်တက်ကိုပို့တယ်ပေါ့နော်။ဒါနောက်လက်ရှိနေထားမှာလည်းကျွန်တော်ကဘီဘာနဲ့ကျင်းသွင်းတဲ့အားများတာပေါ့နော်။ဒီပြီးခဲ့တဲ့နှစ်မှာဆိုတော့ trade deficit ကြီးနေတယ်ပေါ့နော်။ import နဲ့ export မှာ export ကနေပြီး import ကများတယ်ပေါ့နော်။ဒီလိုကဒီ ASEAN ဝင်ပိုင်းဖြစ်လာရင်တော့ကျွန်တော်ကခုနဘီဘာနေပြီးတော့ဒီ ASEAN နိုင်ငံတွေအနေနဲ့ကျွန်တော်တန်းပြီးပို့လွတ်လပ်စွာကုန်မစည်းတွေကျွန်တော်တင်သွင်းနေတာပေါ့နော်။ဒီလိုတဲ့ခါကျရင်တော့ခုနကကျွန်တော်တို့အနေနဲ့ဒီဆွေးဒုစစ်ပူများလာမယ်များလာပြီးတော့မှဒီဒေါ်လာကြီးတိတ်တက်လာလို့ရှိရနိုင်တယ်ပေါ့နော်ဒါပြည်တွင်းလုပ်ငန်းရှင်တွေအနေနဲ့ဒါရည်တည်ဖို့အတွက်ခက်ခဲရှိလာနိုင်တဲ့နေထောင်ပြန်ပါအ
ာဆီယံတစ်ခုတည်းသောစီးပွားရေးအဝင်အဝိုင်း AEC ကျင့်သုံးလာချိန်မှာဒေတာတွေလွတ်လပ်စွာအလုပ်လုပ်ကင်ခွင့်လဲပါလာမှာဖြစ်တာကြောင့်မြန်မာအလုပ်သမားတွေအတွက်အလုပ်ကင်ခွင့်လန်းတွေပိုပြီးရလာမှာဖြစ်ပေမဲ့ဒီအချက်ကြောင့်လည်းပြည်တွင်းမှာလုံသားရှပမှုနဲ့ရင်ဆိုင်ရနိုင်တယ်လို့လည်းစီးပွားရေးလုပ်ငန်းရှင်တွေကသုံးသပ်ကြပါတယ်ရှင်
။မတင်ငေးထိုက်ပါရှင်။ခုတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးအဖွဲ့နဲ့ရခိုင်အစိုးရအဖွဲ့တို့တွေ့ဆုံတဲ့သတင်းတင်ပြပါောင်းမယ်။ရခိုင်ပြည်နယ်တွင်မတူညီတဲ့လူမှုအတိုင်းအဝန်းတစ်ခုအကြဖြစ်ပွားနေတဲ့ပြဿနာအရေးကိုအပြေရှားကြရမှာနီလန်းတွေအကြံပေးနိုင်ဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဟာဒီကနေ့မှာရခိုင်ပြည်နယ်အစိုးရအဖွဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ကော်မရှင်အနေနဲ့ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့ပဋိပက္ခတွေနဲ့ဆက်လင်းပြီးအပြေရှားဖို့ဖြစ်တယ်လို့ပြောဆိုမှုတွေရှိသလိုရခိုင်ပြည်နယ်လွှတ်တော်အနေနဲ့ရခိုင်ပြည်ရဲ့တကယ့်အဖြစ်ပြက်မှန်ကိုသိရှိဖို့လိုအပ်တယ်လို့လည်းပြောဆိုမှုတွေရှိနေပါတယ်။ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါကုလသမဂ္ဂသူယီမှုချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအာနန်ဦးဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ကနေဒီကနေ့ရခိုင်ပြည်နယ်စစ်သည်မြို့ကိုရောက်ရှိခဲ့ပြီးပြည်နယ်ဆိုရဖွဲ့ဝင်တွေလွှတ်တော်ကိုယ်စားလှယ်တွေမြို့မီမြို့ဖတွေနဲ့တွေ့ဆုံခဲ့ပါတယ်ဒီကနေ့မနက်ရခိုင်ပြည်နယ်ဆိုရယုံသွင်းအစိုးရဖွဲ့ဝင်တွေမြို့မီမြို့ဖတွေနဲ့တွေ့ဆုံပွဲမှာတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့အနေနဲ့ရခိုင်ပြည်နယ်သွေးမှာဖြစ်ပွားနေတဲ့ပြည်ပခတွေနဲ့ဆက်လျင်းပြီးအပြေရှားဖို့ဖြစ်တယ်လို့နိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအာနန်ကလည်းအခုလိုပြောပါတယ
် To build the future the two major communities have to move beyond decades of mistrust
အနာဂတ်ကိုတည်ဆောက်ကြဖို့ဆိုရင်အခေယာကြတဲ့လူမှုအတိုင်းအဝိုင်းနှစ်ခုကြားစေစုနှစ်တွေနဲ့ကြီးမယုံကြတဲ့အဖြစ်တွေကိုအတိတ်မှာထားခဲ့ပြီးနှစ်ဖက်စလုံးကတံမိုးထားတဲ့တရားမျှတမှုနဲ့တန်းတူရေးကိုပိုက်ထွေးနိုင်ကြဖို့နီးလန်းတွေရှာဖွေကြရပါလိမ့်မယ်။နောက်ဆုံးမှာတော့ရခိုင်ပြည်သူတွေကသာကိုလန်းကိုထွင်ပြီးရှေ့ဆက်နိုင်ကြဖို့စီစဉ်ကြရမှာဖြစ်ပါတယ်။ကျွန်တော်တို့ကအကူအညီပေးဖို့ဒီကိုလာခဲ့တာပါ။ဘလို့ဖြည့်ရှင်းကြရင်ကောင်းမလဲဆိုတာတွေကိုအကြံပြုအကူအညီပေးဖို့လာခဲ့တာဖြစ်ပါတယ်။
ကိုဖီအနန်ဦးဆောင်တဲ့ကော်မရှင်ဖွဲ့အနေနဲ့ရခိုင်ပြည်နယ်သွေးမှာဖြစ်ပွားနေတဲ့ပြည်ပခရေးနဲ့ပတ်သက်ပြီးဗဲမလိုက်ပဲမျှသစွာဆောင်ရွက်သွားမယ်လို့မျှော်လင့်ကြောင်းရခိုင်ပြည်နယ်လေယာနဲ့ဆယ်မြောင်းဝန်ကြီးဦးကျော်လွင်ကအခုလိုပြောပါတယ
်ဒီပုံကိုယ်တွေကတော့နိုင်ငံတကာကလူသိထင်ရှားတဲ့လူတွေကြည်ညိုတဲ့ပုံကိုယ်လေးဖြစ်တယ်နောက်မြန်မာနိုင်ငံဖက်ကပါလာတဲ့ပုံကိုယ်ကလည်းဒီပဲနိုင်ငံမှာဝန်ကြီးရှိတဲ့ပုံကိုယ်ဖြစ်တဲ့အတွက်ကြောင့်သူတို့ကတော့ဗဲမလိုက်ပဲမျက်မျက်တက်တာနဲ့အကောင်းဆုံးတစ်ခုကိုတော့သူတို့ဆောင်ရွက်သွားလိမ့်မယ်လို့ကျွန်တော်အဲ့လိုပဲထင်ပါတယ်
ကော်မရှင်ဖွဲ့အနေနဲ့ဒီကနေ့မွန်လွယ်ပိုင်းလောက်မှာရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်သူနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံဆွေးနွေးမှုအခြေအနေကိုတော့ရခိုင်မျိုးရပါတီကကြောက်ဖြူမျိုးနဲ့မဲဆန္ဒနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လွင်ကခုလိုပြောပါတယ
်။ဒီနေ့တွေ့ဆုံခဲ့မှာအဓိကတော့ဟိုဘက်ကဆိုကိုဖီအနန်ကအဓိကပြောပါတယ်။ကျွန်တော်ဘက်ကကြာတော့ဒီဥဆန်ဂျူလာဆက်တော်အဖွဲ့ကအဓိကပြောပါ။အဲဒီလိုပြောတဲ့အခါမှာဥဆန်ဂျူလာကလည်းကျွန်တော်တို့ကအကူအညီပါမယ်။ကူညီမယ်ဒါပေမဲ့ရောက်လာကြတဲ့ပုံကုန်များကဒီရခိုင်ပြည်ရဲ့တကယ်အမှန်တကယ်ဖြစ်ပျက်ကိုသိထားဖို့လိုတယ်ဆိုပြီးသူကလည်းဒီရခိုင်ပြည်မှာအဓိကအခုဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုသူရှင်းလင်းပြောကြပါတယ်။ဥပ္ပံညလာပြောတဲ့အတိုင်းပြောရမယ်ဆိုရင်တော့ဒီပင်ကလေးတွေကရိုးရိုးနိုင်ငံသားဖြစ်ရှင်ဓာတ်လောက်တောင်ဆင်းလောက်တောင်မဟုတ်ခဲ့ဘဲနဲ့သူကတန်းရင်းသားဖြစ်ရှင်နေတာ။သူတို့ကမရှိတဲ့လူမျိုးတစ်မျိုးဖြစ်တဲ့ရိုဟင်ဂျာဆိုတာကိုသူတို့ချစ်တန်းတင်ပြီးလောက်နေကြတယ်။ဒါကြောင့်ဒီပရိပခာဖြစ်နေတာဆိုပြီးသူကပြောပါတယ်။အဲကိုဖီအနန်တို့အခွေကလေသူတို့ကလေအောက်ထပ်ပြောတာလေဒါတော့ လေးစားစားနားထောင်ပေးပါတယ
်ရခိုင်ပြည်နယ်သွင်းမှာပြီးခဲ့တဲ့2012ခုနှစ်စွန်လမှာဖြစ်ပွားခဲ့တဲ့လူမျိုးရေးတွင်ဆောင်တဲ့ပြဿနာတွေကြောင့်အကြမ်းဖက်တိုက်ခိုက်မှုတွေပါဝင်ဒေသခံတွေကနေအိုးအိမ်စွန့်ခွာထွက်ပြေးသိမ်းရှောင်နေရတဲ့အခြေအနေမှာရှိခဲ့ပါတယ်မတူညီတဲ့လူမှုအတိုင်းအတာတစ်ခုအကြမ်းမှာဖြစ်ပွားနေတဲ့ပြဿနာရေးကိုနိုင်ငံတော်အစိုးရကနေကော်မရှင်ဖွဲ့ပြီးညှိနှိုင်းဆောင်ရွက်နေပေမဲ့လည်းမပြေလည်သေးတဲ့အခြေအနေတွေကြောင့် NLD အစိုးရသက်လက်ထက်မှာရခိုင်ပြည်နယ်ရေးပြဿနာစိန်ခေါ်မှုတွေကိုဖြေရှင်းနိုင်မယ့်အကြံပြုနည်းလမ်းတွေရှာဖွေဖို့ကုလသမဂ္ဂသွေးမှုချုပ်ဟောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအာနန်ဦးဆောင်တဲ့ဖွဲ့ဝင်9ဦးပါရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ကိုဖွဲ့စည်းခဲ့တာပါဒီလိုနိုင်ငံခြားသားတွေပါဝင်တဲ့ကော်မရှင်ဖွဲ့စည်းမှုနဲ့ပတ်သက်ပြီးတော့ရခိုင်မျိုးရပါတီကလည်းကန့်ကွက်ခဲ့တယ်လို့ဗီခိုင်ဖြိုးပါတီနဲ့အမျိုးသားဒီမိုကရေစီအင်အားစု NDF တို့ကလည်းကော်မရှင်ရဲ့ရည်ရွယ်ချက်ပေါ်စိုးရိမ်မကင်းဖြစ်ပြီးလှုပ်ဆောင်ချက်တွေပေါ်မှာစောင့်ကြည့်သွားမှာဖြစ်တဲ့ကြောင်းသဘောထားထုတ်ပြန်ထားပါတယ်။ကူဗီအနန်ဦးဆောင်တဲ့ကော်မရှင်ဖွဲ့တွေဒီမနက်စစ်သွေးလေးစိတ်ကိုရောက်ရှိချိန်မှာရခိုင်ဒေသခံတွေနဲ့တန်ကြာတော်တွေကလည်းကန့်ကွက်ဆန္ဒပြမှုတွေလည်းဖြစ်ပွားခဲ့ပါတယ်ခင်ဗျာ။
နိုင်ငံအိမ်တင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့စကိုင်းတိုင်းထဲမှာမြေအကြောင်းကြီးတွေပေါ်လာတဲ့သတင်းတင်ပြပါမယ်စကိုင်းတိုင်းကနီမြို့နယ်ချင်းရွှေမြစ်ဘေးကညောင်ပင်ဝန်းရွာမှာမြေအကြောင်းကြီးတွေပေါ်လာပြီးတော့မြေပြင်နှိမ့်ဆင်းလာတဲ့အတွက်တချို့အိမ်တွေဟာမြေကြီးအကြောင်းတွေထဲကိုရောက်လာနေပြီလို့ကျေးရွာတာဝန်ရှိသူတွေကဆိုပါတယ်ကျေးရွာလူထုကတော့စိုးရင်ပူပန်နေကြပြီးသက်ဆိုင်ရာအာဏာပိုင်တွေကသူတို့ကိုရွာကိုပြောင်းပေးစေချင်တယ်လို့ဆိုပါတယ်အကြောင်းဆိုကတော့ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမကတင်ပြထားပါတယ်ရှင
်စကိုင်းတိုင်းကနီမြို့နယ်ညောင်ပင်ဝင်းကျေးရွာမှာအင်ဂျီ120ကျော်ရှိပြီးလူဦးရေ1000ကျော်ရှိတယ်လို့ဆိုပါတယ်အဲ့ဒီရွာမှာဩဂတ်လ28ရက်နေ့ကစပြီးသူတို့ရွာရဲ့နဘေးမှာမြေကြီးအကြောင်းကြီးတွေပေါ်လာပြီးတနေ့နဲ့တနေ့နှိမ့်ဆင်းလာတာကြောင့်ဒေသခံတွေစိုးရိမ်ပူပန်မှုတွေရှိနေတဲ့အကြောင်းညောင်ပင်ဝင်းကျေးရွာဥက္ကဋ္ဌဦးထွန်းမင်းနိုင်ကအခုလိုပြောပါတယ
်မြေကြီးကအကြောင်းတွေပေါ်ပြီးနေကြတာဗျရှင်နေရတော့ဘူးတော့တယ်ရတော့အိမ်တစ်လုံးကအိမ်တစ်လုံးနဲ့လွားလာတဲ့တစ်လုံးကတော့အဲ့အကြောင်းအတွင်းမှာပါနေပြီဗျကျွန်တော်တို့ကတော့ဗာအစီအစဉ်ဆိုအစီအစဉ်လည်းမရှိဘူးဗျအိမ်ကြီးကလည်းနေရာမရှိဆိုတော့ကက်ကက်ပြင်းတာသူတို့ချွတ်ပေးရပါလေလာတော့လာတယ်ဗျဗာလုပ်ပေးမယ်လို့ကတော့သူတို့လည်းဘာမှပြောမသွားဘူးရှိတယ်ဗျအိုးရေဘူးဗာမဟုတ်ဘူးအခုကကျွန်တော်တို့အဲ့အကြောင်းကအခုကရွာပေးမှာစတာဗာပြီလောက်ပဲကြည့်ရတော့ဒါရွာနဲ့ကညကမေးကညကမေးရှင်းနေမြကမေးသူကရွာပေးရတယ်2000လောက်2000လောက်အဲ့လိုနေသွားရရှိရတယ်။ဩအိမ်ကရွာနဲ့ကတည်းကအိမ်ကအဲ့ဒီမှာပဲလို့ရတဲ့လုံးနဲ့အိမ်ကလုံးကအဲ့ဒီကျွန်းနဲ့ထဲမှာပါနေပြီကနေတဲ့ထဲမှာဟုတ်တယ်ရတရနဲ့တရကနည်းနည်းတဖြည်းဖြည်းနဲ့နေသွားတာတရနဲ့တရမတူဘူးဗျ
ချင်းနှင်းမြစ်နဘေးမှာရှိတဲ့ညောင်ပင်ဝင်းရွာကိုဒေသဆိုင်ရာအာဏာပိုင်တွေကလာရောက်ကြိရှိတာတွေရှိပေမဲ့ဘာတွေကြိုတင်ပြင်ဆင်မှုတွေလုပ်ပေးမလဲဆိုတာကိုတော့ပြောဆိုတာမျိုးတွေမရှိသေးဘူးလို့ဆိုပါတယ်
။ဟုတ်ကဲ့သူတို့လာအဲ့ဒီ28ရက်နေ့ကတော့ကျွန်တော်တခါရဲ့အဲ့ဒီမျိုးနယ်ကိုသွားပြီးတော့တင်လိုက်တော့သူတို့ဖွဲ့စည်းတွေလာတော့ကြည့်သွားတယ်ဗျ။ဒီတိုင်းတော့မရှိသေးဘူးကကျွန်တော်တို့ဒီတိုင်းနဲ့ကြည့်နေရတာပဲ။အဲသူတို့ကတော့လာအဲ့ဒီကလည်းလာ28ရက်နေ့ကလည်းလာနေရအဲ့တော့သူကပစ္စည်းတွေပါလိမ့်ရောဈေးကိုပြောင်းတာပါလေပြောတယ်အဲ့ဒီဟာတွေကလည်းအဲကျွန်တော်တို့ကလုပ်ပြီးနေတာတော့အဲ့ဒါအဲ့ဒါလေးရောအခုမဖြစ်ခင်လေးမှာပြောင်းဖြစ်ပြီးနေတော့ပိုကောင်းတာပေါ့နေရာမရှိတာဆက်ဆက်ဖြစ်နေတာကျွန်တော်တို့အဲ့ဝင်းနေရာအင်းရတော့120ကျော်ရေ
ညောင်ပင်ဝင်းရွာမှာလွန်ခဲ့တဲ့နှစ်နှစ်ခန့်ကလည်းဒီလိုမြေအကြောင်းကြီးတွေပေါ်လာခဲ့ပေမဲ့ဒီနှစ်လောက်မြေကြီးတွေနှိမ့်ဆင်းတာမျိုးတွေမရှိခဲ့ဘူးလို့ဆိုပါတယ်ကျေးရွာလူထုကတော့အခုလိုမျိုးမြေကြီးတွေဆက်ပြီးတော့နှိမ့်ဆင်းလာမယ်ဆိုရင်ကျေးရွာလူထုအတွက်စိုးရင်ရတာကြောင့်သူတို့ကိုပြောင်းရွှေ့ပေးစေခြင်းနဲ့ဆိုပြီးပြောဆိုကြပါတယ်။ဒီလိုသာဆက်ပြီးဖြစ်နေမယ်ဆိုရင်ပြောင်းရွှေ့မှုတွေလုပ်နိုင်ရေးပြင်ဆင်ဆောင်ရွက်နေကြောင်းတွေကိုတော့အစိုးရသတင်းတွေမှာဖော်ပြထားပါတယ်ရှင်
။ My A မှာပါရှင်။ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 24 25တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစသ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်း radio အစီအစဉ် PP ချင်း9နာရီမှာ Asia Set 7 Joru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2016ခုနှစ်စက်တင်ဘာလ6ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 30နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အတူတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။ခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
ဒီကဲသတင်းပတ်တွေအတွင်း Republican သမ္မတလောက် Donald Trump ရဲ့လူဝင်မှုကြီးကြပ်ရေးဆိုပြီးချက်တွေကိုအသေးစိတ်စစ်ဆေးဝေဖန်တာတွေရှိခဲ့ပါတယ်။ဒီတစ်ပတ်မှာတော့ Democratic သမ္မတလောက် Hillary Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့တဲ့အချိန်က email တွေကိုသုံးပြခဲ့တဲ့ကိစ္စအပေါ်မှာပြန်ပြီးတော့အာရုံစိုက်လာကြပါတယ်။ရွေးကောက်ပွဲကျင်းပဦးနှစ်လလောက်ပဲကျန်တော့တဲ့အချိန် Hillary Clinton ရဲ့မဲဆွယ်စည်းရုံးမှုတွေကခံစစ်ဘက်ကိုပြန်ရောက်လာပြန်ပါတယ်။email တွေအသုံးပြုခဲ့တဲ့ကိစ္စအပေါ်မှာဇူလိုင်လအတွင်းကလင်တန်နဲ့သုံးနာရီတွေ့ဆုံမေးမြန်းထားတဲ့မှတ်စုတွေကို FBI ထောက်လှမ်းရေးအဖွဲ့ကလူသိရှင်ကြားထုတ်ပြန်လိုက်တဲ့အတွက်ပါ email ကိစ္စမှာရာဇဝတ်မှုတစ်စုံတစ်ရာမတွေ့ရဘူးလို့ FBI အဖွဲ့ကပြောပြီးသားပါဒါပေမဲ့လည်း email တွေကိုကင်တွယ်တဲ့နေရာမှာကလင်တန်ဘက်ကအားနည်းချက်တွေရှိခဲ့တဲ့ဆိုတာကို FBI ညွှန်ကြားရေးမှူး James Comey ကအခုလိုပြောပါတယ
် There is evidence that they were extremely carelessin their handling
အလွန်အတင်းဆောင်မခံတဲ့ထိတ်တန့်လျော့ဝက်အချက်လက်တွေကိုတော်တော်နမောနမဲ့ကင်တွေခဲ့တယ်ဆိုတဲ့အထောက်အထားတွေတွေ့ရပါတယ
်ကလင်တန်ကသူနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့တဲ့အချိန်မှာအီးမေးလ်ကတစ်ဆင့်ဆက်သွယ်ခဲ့တာဒီနဲ့ပတ်သက်ပြီးအသေးစိတ်မမှတ်မိတဲ့အကြောင်းအချိန်နှစ်ရာစဉ်ကြော်လောက်ပြောထားပြီးသားပါရုံးစာတွေကိုပုဂ္ဂလိကအီးမေးလ်အကောင့်ကတစ်ဆင့်သုံးပြီးတော့ပို့ခဲ့တာပါသူပုဂ္ဂလိကအီးမေးလ်ဆာဗာမှာသုံးခဲ့တဲ့စာတွေကိုရှင်းပြဖျက်ပစ်လိုက်တဲ့အတွက် FBI အနေနဲ့တချို့တစ်စိတ်တစ်ပိုင်းကိုပဲပြန်တွေ့ခဲ့တာဖြစ်ပါတယ်
I will say it was a mistake.
Hillary Clinton ကဒါကမှားယွင်းခဲ့တဲ့ကိစ္စပါ။နောက်တစ်ချိန်ကျွန်မမဖြစ်စေရပါဘူးလို့ဝန်ခံပြောဆိုခဲ့တာပါ။ FBI ရဲ့ interview မဆူတွေထဲမှာ Clinton အနေနဲ့စီအမတ်သားပါတဲ့စာတွေကို classified show လို့သတ်မှတ်တာသူမသိခဲ့ဘူးလို့ပြန်ဖြေခဲ့တဲ့အကြောင်းရေးသားထားပါတယ်။ဒီကိစ္စကို Donald Trump ဘက်ကထုံးတဲ့စရာတစ်ခုဖြစ်လာပါတယ်။ Trump ရဲ့မဲဆွယ်စီအိုရေးမှူး Kellyanne Conway က ABC ရုပ်သံဒီသတင်းပတ်အစီအစဉ်ကိုတစ်ခုလိုပြောဆိုပါတယ်။
former first lady and certainly the
attendant of amaha tamara garo ha nangan cha yi win ji haung tiao a ni ne si so de sa ga long ga ba so lo de so ra ko do ti tin ma de hillary clinton ko a man atai byo de tu ma lein nya de tu lo lak khan po tait khat ba de
hillary clinton ga du tamara long phi yue che tha de tim king ga ro fbi ye masu ga a che kan a phin tu ro bet ga song tat che ko ထပ်ပြီးတော့ဒီပြူလားလို့ ABC ရုပ်သံကနေခုလိုတုံ့ပြန်ပါ
တယ်
ဒီမဆူတွေက Hillary Clinton ကိုယ်တိုင်လူသိရှင်ကြားထုတ်ပြန်မှုတိုက်တွန်းထားတာပါနောက်ထပ်ရာဇဝတ်အကြောင်းအရာတစုံတရာရေးဖို့မလိုဘူးဆိုပြီး FBI ဘက်ကမြင်တဲ့အတိုင်းရှင်းရှင်းလင်းလင်းပြလိုက်တာပ
ါဒီ email ရှုပ်တော်ပုံကို Republican တွေဘက်ကပြေးဝသုံးပြီးတော့ဆက်ပြီးတော့ဝေဖန်တိုက်ခိုက်မဲ့ပုံရှိနေပါတယ် Republican သမ္မတလောက် Donald Trump ကတော့အခုလိုပြောဆိုနေပါတယ်
Government access and favors
will no longer ဆွမ်းနပတ်တယ်လို့အသုံးပြုနိုင်ခွင့်နောက်ဦးစားပေးဆိုတာတွေကိုဘယ်တော့မှရောင်းကုန်မဖြစ်စေရပါဘူးအရေးကြီးတဲ့ email မှတ်တမ်းတွေလည်းဘယ်တော့မှဖျက်မဖြစ်စေရပါဘူ
း Democratic Party ဒုသမ္မတလောင်းတင်မကင်းကလည်း Donald Trump ကိုအခုလိုဝေဖန်ပါတယ
် We've got a candidate in Donald Trump who won't really
Donald Trump ဟာအခွန်နဲ့ပတ်သက်တဲ့စီးရင်တွေရှင်းရှင်းလင်းလင်းထုတ်ပြန်ပေးပါမယ်ဆိုပြီးပြည်သူတွေကိုကတိပေးထားပေမဲ့ပြောတဲ့အတိုင်းမလုပ်တဲ့ကိုယ်စားလှယ်လောင်းတယောက်ပါ
ထတလောထွက်လာတဲ့လူထုစစ်တမ်းတွေမှာတော့အမေရိကန်ပြည်သူအများစုကကလင်တန်ကိုရောထရမ့်ကိုပါကြံ့တင်သခြင်းမရှိကြတော့ဘူးလို့ဖော်ပြနေကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတာပါရှင်ခုတစ်ခါမှာတော့ထုတ်လို့သူမဆုမွန်းတဲ့အတူမတ်တငေးထိုက်စီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်နိုင်ကြပါပြီမင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်ကန်နဲ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်
အခုညချမ်းမှာတော့ကုလအတွင်းရေးမှူးချုပ်ဟောင်းကိုဖီအနန်ဦးဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်နဲ့ပတ်သက်ပြီးတော့ဆွေးနွေးကြဖို့ပါရှင်။ပင်တိုင်းဆွေးနွေးပေးဖို့အတွက်ရခိုင်မျိုးသားပါတီအကြီးအကဲတဦးဖြစ်တဲ့ဒေါက်တာအေးမောင်နောက်မြန်မာအရေးသုံးသပ်သူဒေါက်တာခင်ဇော်ဝင်းတို့ကိုဖိတ်ခေါ်ထားပါတယ်ရှင်။ဒီကုလအတွင်းရေးမှူးချုပ်ဟောင်းကိုဖီအနန်ဦးဆောင်နဲ့ရခိုင်ပြည်နယ်ရေးအကြံပေးကော်မရှင်ကိစ္စကတော့ဒီကနေ့ရခိုင်ပြည်နယ်ကိုသွားရမှာလဲစန့်ကျင်ကောက်ကွက်မှုတွေကြုံရတယ်လို့ဒီကနေ့ပြည်သူ့လွှတ်တော်တွေမှလည်းအကြိမ်နဲ့ဆွေးနွေးခဲ့ကြတာပါ။ဒီပြည်သူ့လွှတ်တော်တွင်မှာတော့ဒါရခိုင်အမျိုးသားပါတီကတင်သွင်းတဲ့အရေးကြီးအဆိုနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဆိုတော့ဒေါက်တာအေးမောင်နဲ့ကျွန်မတို့စကြရအောင်ပါရှင့်။ဆရာတို့ဘက်ကဒီကုလအတွင်းရေးမှူးချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အပေါ်မှာစိုးရိမ်ချက်တွေပေါ့နော်။အကြံမြင့်တော့သိပါပြီ။ဒါနိုင်ငံတကာအရေးဖြစ်သွားမဲ့စိုးရိမ်ချက်ဆိုပြီးတော့လွှတ်တော်မှာတင်သွားတာတော့ကျွန်မတို့ကြားခဲ့ရမြင်ခဲ့ရပြီပါပြီ။ဆိုတော့ဒီကော်မရှင်အပေါ်မှာဆရာတို့ရဲ့စိုးရိမ်ချက်ပေါ့နော်။အချင်းချင်းပြဆရာအရင်ဆုံးပြောပြပေးပါရှင့်။
ဒီပမာတစ်ချက်ကကျွန်တော်တို့ညာပြည်တွင်းသိချဖြစ်ပါတယ်။ဒီကုလသမဂ္ဂစာတမ်းမှာလေးပါတာ။ကိုအထုတ်တာအနာလိုင်းကိုရိုစီရင်ပိုင်ခွင့်ရှိတဲ့ကဏ္ဍဖြစ်တဲ့ခါမှာဒီကိရဲဆိုရကလည်းဒီကိစ္စကလူဝင်လူထွက်ကြောင့်ဖြစ်တဲ့ပြဿနာဖြစ်တဲ့ဆိုတာနဲ့ဒီစိတ်မတက်ရက်ဘူးဆိုဒီသမိုင်းလေးရခိုင်မှာရှိတယ်။ဟိုကံကော50နှစ်တော့ကျွန်တော်တို့ဒီခိုင်တိုင်းရင်းသားတွေ4000နီးပါးလောက်နော်ဒါလူမျိုးတို့ဆက်ဆက်ချင်းခံရတယ်empathic clinging thing to our chicken အဲ့တော့အခု88နောက်ပိုင်းမှာဒီစကလုံးတွေကိုတော့ဘယ်လိုရကပြန်တုံးလာတယ်အဲ့ဒီမှာဒီ TOR ပေါ့နော်ဒီ commission ကိုတာဝန်ပေးတဲ့ရုံးဖက်ကထုတ်ပြန်တဲ့ TOR မှာကမ္ဘာနိုင်ငံတွေကိုရောက်နေတဲ့ဒုက္ခသည်တွေရဲ့ပင်ရင်းနိုင်ငံဆိုတာပြန်တုံးတက်လာတယ်အဲ့ဒီခါမှာပင်ရင်းနိုင်ငံဆိုတဲ့အတုံးလုံးကိုပြန်ဖြည့်ဖြစ်ပြီးပါနိုင်ငံတွင်းကိုပြန်တွင်းနေဆိုရဲသုံးသက်ချက်ပါလာတယ်။အဲဒီဟာလေးကိုကျွန်တော်ကပို့ပြီးစိုးရင်လည်းဒါကကျွန်တော်ရဲ့ဒုတိယအချက်ပါ။ပထမအရေးကြီးတာကကျွန်တော်ရဲ့သူကြီးဝန်ကြီးတာဥပဒေကကျွန်တော်ခဏခဏပြောပါရစေ။နိုင်ငံတို့အတိုင်းအတာရုံးပြီးဆုံးမနေရာသက်ခေါ်ရဖန်ပြီးပြီးမှလုပ်ပါတယ်။သူလုပ်ပိုင်ခွင့်နဲ့ပတ်သက်လို့ပြတ်တန်းထားတဲ့ဥပဒေရှိတယ်။ဟုတ်တော့နိုင်ငံတို့အတိုင်းအတာရုံးပြီးအစိုးရနဲ့ဆက်တူကိုအကြံပေးရင်လည်းသူ့မှာလုပ်ပိုင်ခွင့်တောင်းရှိတယ်။ဒီနိုင်ငံကပါတဲ့ကော်မရှင်တရက်ကိုဒီတော်မှုအစီအစဉ်ပြည်သူ့ခုပြည်တဲ့မြန်မာနိုင်ငံဒုသာကော်မရှင်ရဲ့ဥပဒေကိုပါဝင်ဖြည့်ဆည်းထားတဲ့ဆိုတာမျိုးကိုဘာဖြစ်လို့နိုင်ငံတော်သမ္မတရုံးကမထုတ်ပြန်နေလဲဒီအတိုင်းနိုင်ငံရုံးကထုတ်ပြန်တယ်ဆိုတာဖြည့်ဆည်းဖို့ဖြေကဥပဒေကကျွန်တော်ပြန်လုံးချက်ဖို့ကဏ္ဍပေါ်လာနေပါတယ်အဲ့တော့ကျွန်တော်တို့ဟာလက်ရှိအစိုးရကြီးမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုနိုင်ငံနေနေကင်ဖို့မစိုးစားပြင်းနေဘာကြောင့်ဒီလိုမျိုးဒီဆိုင်ရာပြဿနာဖြစ်အောင်ပုံပေါ်ကလေးဆိုရင်အကြောင်းရင်းကနောက်မှဖြစ်လာနိုင်တဲ့ကျွန်တော်ရှိတ်ဆက်မှုတွေကကျွန်တော်စိုးရိမ်လို့ရဖြစ်ပါတယ်။ဒါကြောင့်ကုလသမဂ္ဂတွင်းရင်းမှုချုပ်ခေါင်းဦးဆောင်တဲ့ဒီပုဂ္ဂိုလ်၃ဦးပါတဲ့နိုင်ငံသား၃ဦးကိုကျွန်တော်တို့ဒီကော်မရှင်ကနေတိကျပေးပါဆိုတာကိုသတ်တော်မှလည်းကျွန်တော်တို့တင်ခဲ့တာရှိတယ်။ကျွန်တော်တို့မြို့သားပါတီကလည်းကော်မရှင်ကိုဖြတ်သိမ်းပေးပါဆိုတာကိုစစ်မှတ်ချက်တောင်းဆိုပါတယ်။မြန်မာပြည်တွင်းရေးကိုနိုင်ငံတကာအရေးဖြစ်ခဲ့အောင်လုပ်မှလုပ်နိုင်ခဲ့လို့ရှိကျပေါ်လာတဲ့ကျိုးဆက်ပြီးမြန်မာဒီမိုကရေစီပို့ချုပ်ရဲ့တမိုင်းပြည်ခံဖြစ်နေတဲ့ဒီကိုကျွန်တော်တို့ကြိုတွက်ပြီးမှတင်ကြတာဖြစ်ပါတယ်
ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါအဲ့တော့ဆရာဒေါက်တာခင်စောဝင်းခုနဆရာဦးဒေါက်တာအေးမောင်ပြောသွားတဲ့ဟာလေးကိုပြန်ပြီးတော့သုံးသပ်ပေးပါဆရာဒီကိစ္စဟာပြည်တွင်းရေးကိုနိုင်ငံတကာအရေးကိစ္စဖြစ်သွားမဲ့အရေးကိုတို့ကတော့အတော်လေးစိုးရိမ်ပါတယ်ဆိုတော့ဒီကိစ္စကလည်းဒီသူတို့ကိုသူတို့ရိုဟင်ဂျာလို့ပြောနေကြတဲ့တည်းရခိုင်ပြည်နယ်ရင်းကမွတ်စလင်အများစုကိစ္စဟာကုလသမဂ္ဂမြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလသမဂ္ဂမှာရောနိုင်ငံတကာဒီလွှတ်တော်တွေမှာရောအမေရိကန်ပြည်ထောင်စုအတွက်ပါရောဒါထိတ်တန့်ဒါပြောကြဆိုကြတဲ့ကိစ္စတစ်ခုလည်းဖြစ်ပါတယ်ဆိုတော့ဒီကိစ္စဟာပြည်တွင်းရေးဆိုတာတစ်ခုထက်များပိုပြီးကျယ်ပြန့်နေသလားဆရာဘလို့များသုံးသပ်ပါလဲ
ဟုတ်ကဲ့ခင်ဗျာဒီကိုဗီအန်အန်ပါရဲ့ကော်မရှင်ထူအောင်မယ်ဆိုတာကျွန်တော်ဟိုတလောရေးကကြားရပါတယ်ထပ်ပြောရသေးတော့ဒီဥစ္စာကိုမဖြတ်မှနဲ့ဟုတ်နဲ့ဒါဆော့ပါသေးတယ်ဆိုတော့ကျုပ်ပြောပြမယ်နော်ဟိုချာချာချင်းတော့အခုဒီဥစ္စာကိုကျွန်တော်ဝန်လဲစားတယ်မချိုးလဲချိုးဆိုတယ်ဟောကျွန်တော်အရင်တည်းကနော်ဟိုပါတီလက်ဝင်မထားပါဘူးကျွန်တော်ဒီမှာဆိုလို့ရှိရင်ဒီလူမျိုးစုအရေးတွေကိုတော်တော်ဒီနိုင်ငံရဲ့ပတ်သက်တဲ့လူတွေကစိတ်ဆိတ်နေကြတယ်ကျွန်တော်ကအခုမှလည်းပြောတယ်နော်ဆိုတော့ပြန်ပြီးဒီကောင်ကြီးကပြောမယ်ဆိုလို့ရှိရင်နိုင်ငံတကာအရေးရောက်လို့နေပါလို့ပြောရရပါတယ်နော်ကျွန်တော်နိုင်ငံသားသွားပြီဆိုလို့ရှိရင်ဒီကိစ္စအများကြီးမေ့ခံတာပဲလေဆိုတော့ဒီစားတစ်ခုတော့ဗျာပြောမယ်ဆိုလို့ရှိရင်ဒီတဘာဖော်ပြင်းချင်လို့ပေါ့ပြည်တွင်းရေးသက်သက်လားနိုင်ငံရေးလားဆိုတာကိုဘယ်ကတိုင်းခြားထားတာလဲဒီဆိုတော့သက်မှတ်တာဖြစ်ပါတယ်နော်ဆိုတော့ဘယ်လိုပဲကြည့်ကြည့်ပေါ့ဗျာဒီဥစ္စာက
ကျွန်တော်နေကဒီကော်မရှင်ဖွဲ့ကိစ္စမှာကော်မရှင်ဆိုတဲ့သဘောကိုလည်းလူတွေနားလည်ဖို့လိုတယ်။ကော်မရှင်ကပြောမယ်ဆိုရင်ဒီကိစ္စတစ်ခုကိုသူကလေ့လာမယ်။ဆိုပြီးတော့ရှင်သူကစီရင်စာတစ်ခုရေးမယ်။ဘာမှဆုံးဖြတ်ပိုင်ခွင့်မရှိပါဘူး။နော်။အော်ဒီကိစ္စမှာဟိုပြည်တွင်းရေးပဲဖြစ်ဖြစ်ပါဗျာနိုင်ငံတကာရေးပဲဖြစ်ဖြစ်ပေါ့။ဆုံးဖြတ်ပိုင်ခွင့်မရှိတဲ့ဒီကော်မရှင်ကိုဘာလို့ကျွန်တော်တို့နေကဖန်ခွင့်နေမှာလဲ။ဟုတ်တယ်မလား။ဆက်လို့ပြောပြမယ်။တချို့နေမှာပြည်ကိစ္စတွေကတော်လေးကိုအချင်းနဲ့ဆုံးနေပြီ။နော်။ဒီဆေးမဲ့လောကအနေနဲ့ပြောရမယ်ဆိုရရင်ရောကျွန်တော်တို့ကိုကျွန်းနေပြီဆိုတဲ့အခါကျတော့ကိုကြည်ရင်းသမားတော်တွေဆရာဝန်နဲ့မပြီးဆိုလို့ရှိရင်နိုင်ငံနိုင်ငံကသမားတော်တွေရဲ့အမြင်ကိုလည်းကျွန်တော်တို့ဖိတ်ခေါ်မှာပဲနောက်ကျရင်တောက်ချက်ချင်းပြောမယ်နော်ကျွန်တော်ဘယ်ပါတီမှလည်းဝင်မထားဘူးဒီရခိုင်ကိစ္စမှာဆိုလို့ရှိရင်ရခိုင်ပါတီအင်းပြည်နာမိတ်ဆွေတွေအများကြီးရှိတယ်ခိုးဘက်ကလည်းနော်ဘင်္ဂါလီဘက်ခေါ်ခေါ်ဝင်ကြဘက်ခေါ်ခေါ်သူတို့ရဲ့အမြင်အရေးတွေကိုလည်းကျွန်တော်တို့ဒီအစားကိုကျွန်းမြဲလေးလေးရှုမထားပါဘူးကျောင်းငယ်အရာရာမှာကျောင်းငယ်ပြောစင်ကြားနေတဲ့အနေထားကြောင့်ပြောရတာပါအဲ့တော့ဒီကော်မရှင်ကခုနပြောမယ်ဆိုလို့ရှင်ဘာမှဆုံးဖြတ်ပိုင်မရှိဘူးဆုံးဖြတ်ပိုင်ရှိတာကမြန်မာပြည်ကအချုပ်ချာနိုင်ငံနော်အမှန်ရှိတဲ့အတွက်မြန်မာပြည်ကစိုးရနေတဲ့စစ်တော်ကပဲဆုံးဖြတ်ရမယ်သူတို့နေတဲ့ကသူတို့အမြင်တစ်ခုပြောတော့မှာပါဗျာစေးရရှိမယ်ဆိုလို့ရှင်သမားတို့တယောက်ကဒီနာကိုချိန်ပြီးတော့သူနေတဲ့ပြည်စာကိုနော်ဘယ်လိုကြောက်ခုထုံးနေခုရမလဲနော်ဘာရောဖြစ်လဲဆိုတာသူနေနေကအချမ်းချမ်းပြေးတာတခုပဲရှေ့ကိုကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါကျွန်မဒေါက်တာအေးမောင်ကိုအလှည့်ပေးချင်ပါတယ်ဆရာအဲ့တော့ဒီကိုဖီအနန်ဦးဆောင်ပါတယ်ဒီနိုင်ငံသားတွေပါဝင်တယ်ဆိုတော့ဒီကော်မရှင်ကအခုမှစဖွဲ့တယ်ဒီကနေ့မှပဲရခိုင်ပြည်နယ်ကိုရောက်ပြီးတော့သူတို့စကားစပြောရုံပဲရှိပဲသူတို့ရဲ့လုပ်ငန်းစဉ်တွေပေါ့နော်ဘာတွေလုပ်မလဲဘာတွေအကြံပေးမလဲဆိုတာမစသေးပါဘူးအဲ့တော့ဒီလိုအခြေအနေမျိုးမှာဆရာတို့ဒီဟိုကန့်ကွက်နေတာပေါ့နော်ဆရာတို့ဒီတော်တော်လေးတွန်းတွန်းတိုက်တိုက်ကန့်ကွက်နေတာတွေ့ပါတယ်ဒီကနေ့လွှတ်တော်ထဲမှာဆိုလဲတက်မတော်ဘက်ကလည်းဒီကိစ္စကိုထောက်ခံထားတယ်နောက်ဒီပြည်တော်စုချန်းခိုင်ရဲ့ဖွံ့ဖြိုးရေးပါတီပါဝင်ပေါ့ဆရာတို့လည်းဒါတွန်းတွန်းတိုက်တိုက်ကန့်ကွက်နေပါတယ်ဆိုတော့ဒီကိစ္စဒီလိုကန့်ကွက်နေတဲ့ကိစ္စကော်မရှင်ဘာမှမလုပ်ရသေးခင်မှာကန့်ကွက်တာဟာဆရာလက်တွေ့ချပါရဲ့လားကြိုတင်တွေးတောပြီးပူပန်နေသလိုများဖြစ်နေပါသလားဆရာအေးပါဟုတ
်ပြီဗျမြမလွတ်လပ်ရေးကိုကျွန်တော်တို့တိုက်ပြီးယူကြတယ်ဟုတ်ပြီနော်အဲ့တော့မြန်မာလူလာရေးကိုခေါင်းဆောင်ခဲ့တဲ့ပုဂ္ဂိုလ်တွေကကြော်ပြီးမသိခဲ့နေပါလားမကျွန်တော်နိုင်ငံရေးလို့ပြောဆိုတာမနေ့ကဖြစ်မှာကိုကုစောင့်နေုံနဲ့ကျွန်တော်တို့တာဝန်ရှိတာမနေ့ကမှာကိုပြပန်းတစ်ခေတော့မှဖြစ်လာမှာမသိတော့မှဖြစ်လာမှာကြိုတွေးနေရတာနိုင်ငံရေးသမားတွေရဲ့တာဝန်ဖြစ်တဲ့ရိုးသားလူစုဘဝရဲ့အကျိုးဖြစ်တယ်ဒါနိုင်ငံရေးလုံခြုံရေးဖြစ်တယ်အဲ့တော့ကြိုးမမြင်သေးနဲ့မနေ့ကဖြစ်မှာဖြစ်ကပြီးမှဆုံးဖြတ်ပြီးကမှရေးပြီးကမှဖြစ်လာတဲ့အရေးချင်းအကျိုးအဖြစ်တစ်ခုကိုကြိုးစားဆိုင်လောက်အောင်ကျွန်တော်စဉ်းစားဖို့ဒီပါ။เนาะဒါကျွန်တော်တို့ပုံမှန်ဖြစ်ကြတာပါ။အဲ့တော့အခုဖြစ်စဉ်ကကျွန်တော်တို့ကြိုတွေးတယ်။အကိုပီယန်လက်ဆက်မှာပဲဆက်လက်မှာဆိုရင်လက်ဆက်မှာပဲကမ္ဘာရီတို့လာရင်နောက်ကွန်တန်းနာလာရင်ရန်ကြီးလီလာတယ်။ဆက်လက်မှာလူဖွင့်ရေးဆိုင်ရာစုံစမ်းရေးနဲ့ဆက်လက်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေရခိုင်ကိုလာတယ်။ဒီပုဂ္ဂိုလ်တွေအကြောင်းကိုလာတယ်။ဆက်လက်မှာဆိုတာဘာဖြစ်လဲမှကျွန်တော်တို့ပြီးတယ်။ပတ်စံပြီးတဲ့နိုင်ငံတိုင်းရဲ့ချက်နဲ့ကိုကြိုတွေးလို့ရတယ်။အဲ့တော့ UN ကျွန်တော်စက်ကရီကျွန်တော်တို့အလေးနဲ့ထားပါတယ် UN Security Council ကျွန်တော်တို့သိမှတ်ပြပါတယ်တံပိုးလေးထားပါတယ်သတ်တော့ကုလသမဂ္ဂညီလာခံဘာပဲဆုံးဖြတ်ဆုံးဖြတ် UN လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအကုန်လုံးလိုက်နာနေရတဲ့တကူဖြစ်ပြန်ကြည့်ပါအဲ့တော့မျက်နှာကြည့်ရဟန်ပတ်ပါဖြစ်တဲ့ဒေါက်ထန်ဆစ်ကြီးရဲ့လုပ်ငန်းတွေကိုကျွန်တော်တို့ပြန်ကြည့်ပါတယ်ဒေါက်တရုတ်ကိုသောကန်လေးမှာတော့ခုနကလိုမြစ်ဆုံနဲ့ပတ်သက်တဲ့ကော်မရှင်တခုကိုဖွင့်ပြခဲ့ရှင်ဝဲရန်ချောင်းသူရှာတယ်ထိတ်တိတ်ဘယ်တော့မှမဖြစ်ဘူးခုကျွန်တော်တို့စစ်တရားသူပြန်လို့ကျင်းပါတယ် UN စတဲ့မှာသွားကြတယ်မှာဒီညဉ့်ရက်လုံးနေပါတယ်ဆိုတော့အမှတ်လေးတစ်ခုကိုယူခြင်းလေအခုဒီဘန်ဂလီကိစ္စကိုမြန်နိုင်ကွန်ဆူချက်ချင်းကြီးပြည့်တယ်ကျွန်တော်တို့ညီမချစ်စင်ကိုပြန်ကြည့်ပါတယ်အပြောင်းလေးကရေးချေကိုသွားခြင်းလေကျွန်တော်တို့အကဲကိုဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုဖြစ်စေခြင်းလေတော်တော်ခိုင်ခိုင်မာမာအစိုးရတရက်ဒီမိမိရဲ့ခြေကျွန်တော်တို့ရဲ့အောက်ခြေညီကြီးနဲ့မထိသေးတဲ့ကာလလေးမှာကောင်းတယ်အလေးထားအောင်မဆောင်ပေးနဲ့ဒီကြပနာအတုံးကြီးကိုအိုင်လိုက်ကြည့်တာကကျွန်တော်ဆိုရင်လည်းမနိုင်တဲ့ဝင်ကိုထမ်းပိတ်ပါလေဆိုရင်လည်းတနည်းအားဖြင့်ကွန်မွန်နယ်တို့ရင်ကဖေမနိုင်လေးပြင်းရင်စာမိပါဦးကြောက်တယ်။ကိုပြည်နိုင်ရဲ့မှတ်ချက်တစ်ခုကကုလသမဂ္ဂတွင်မှုချောင်းခေါင်းဆိုတဲ့ပုဂ္ဂိုလ်ရဲ့ဥစ္စာကျွန်တော်တို့အလေးနဲ့ထားပါရစေ။ဒီမှတ်ချက်တစ်ခုကသူဒီမိခဲ့တော်လို့ဒီများနဲ့တွေ့ဖြစ်စီမသိကျွန်တော်တို့မလုပ်နိုင်ပါဘူး။တော်တော်သူကော်မရှင်ဖွဲ့ပြီးတာနဲ့ဒီကောင်ကအုပ်ရင်းအုပ်စုကဖြစ်ချင်းပြီး warmly welcome လုပ်ခဲ့။ပုံမှန်လည်းပြောရင်အကုန်လုံးကဖြစ်ဖြစ်ပဲ။ဒီကော်မရှင်နဲ့ပတ်သက်လို့ဖွင့်ထားတာကိုပြန်ကြည့်ရင်လည်းပဲကျွန်တော်တို့ဒီခိုင်ကြိုးသားပါတီဒီခိုင်ကြိုးကိုချိုးတင်း
ိနိုင်ခါတာလုံးဝမရှိဘူး။ပုံမှန်လည်းပြောရင်ဗျာရွက်ကပ်ပွဲအလွန်ကာလကစပြီး NLD ကတိုင်းနာပါတီများရခိုင်လူသားပါတီပါဝင်ဤပါတီကမှရုပ်ဆက်ပြီ။ဟု
တ်ကဲ့။
ဒီနေ့မှလူသားပြည်လည်ရေးကားစုကိုလုံးနေဆိုတဲ့သဘောနဲ့ခုတိမတော်သေးဘူး။အဲ့ဒီခါမှာဒီကော်မရှင်ဖွဲ့တဲ့ခါမှာလူလူကလည်းပဲမတက်ဘူး။ဘာကြောင့်ဆိုရင်ရန်ကြီးလေးအထိပြီးရင်ဇလောကဒီတော်စုလူချင်းကြီးလာခံလာတဲ့ကော်ဖီအာနာနောက်မှဖြစ်တဲ့ပုံမှန်လည်းပြောရင်ခုတန်တီမောသူပြောချင်တာတိုးသွားတာပဲ။ဟုတ်ကဲ့အဲ့တော့ဒေါအောင်ဆန်းစုကြည်ကန့်ကွက်ရေးသလားဒီပုဂ္ဂိုလ်ကြီးဖြာမင်းနဲ့ပတ်သက်လို့သူရဲ့လူခွင့်ကျွန်တော်ဘုရားကဒါကြ illegal immigrant တက်ပလာဖြစ်တယ်ဒါကျွန်တော်ရဲ့ပုံမှန်နေဆိုရင်ကတနင်္ဂနွေတက်ပလာဖြစ်တယ
်ဟုတ်ကဲ့ပါရှင
်ဒီကဘာလုံးကိုကန့်မှတ်နေတဲ့ဒီပုဂ္ဂိုလ်ရဲ့အထုပ်ကြီးကိုအထုပ်ကြီးကိုကျွန်တော်ပုံမှန်နေဆိုရင်ငါလေးသန်းလောက်ရှိတယ်ဒီမှာလည်းချေဝေါ်တဲ့နေရာချင်းမှာလာပြီးစုဖို့ကြိုးစားနေတာသူတို့ကခုနဆန်ရှိတယ် UN ရှိတယ်ဥရောပဆက်မကရှိဒီလူတွေကဒီဒုက္ခပြင်းများကိုပြန်လက်ခံရမှာအင်မတန်ဆိုးရိမ်နေကြပြီ။ဘာလဲခုနကစီးရတဲ့ကနောက်ပိုင်းမှာအဲ့တော့ဒီအချုပ်ချုပ်ကြီးကိုရှမ်းကြတဲ့ခိုင်ရတဲ့လူကြီးပောက်ကွေးမှုကြီးတက်လာလို့ဒီရင်ခိုင်နေပုံမှန်လည်းဒီတော်စုမြန်မာနိုင်ငံအတွင်းမှာထိတ်ကျင်တယ်အဲ့ဒီမှာမြန်မာနိုင်ငံဆိုးရအဆက်ဆက်ကလည်းဒီကြက်ပလာကြီးကိုခိုင်ကြီးနေချင်းမှာပဲခါကျင်ဒီအချုပ်ချုပ်ကြီးကိုရခိုင်တွေခံစားလာရတဲ့ခါမှာရခိုင်လူကြီးကန့်ကွက်တဲ့ရခိုင်လူသားပါတီခံလူရဲ့ရှေ့ကနေပြီးကန့်ကွက်တဲ့ပေါ်မနေကြရင်ကျွန်တော်တို့ကဒီကံနာကိုလုံးဝမရဘူးဆက်ပြီးတော့ကျွန်တော်
တို့ဟုတ်ကဲ့ပါဟုတ်က
ဲ့ပါကျွန်တော်တို့ကပါတီဆိုင်ရင်းအစိုးရကိုကျွန်တော်တို့ထုတ်ချနိုင်ပြီလို့ပြောတယ်
ဟုတ်ကဲ့ပါဆရာကျေးဇူးတင်ပါတယ်ရှင်နောက်ပိုင်းမှာကျမတို့ဆက်ပြီးတော့ဆွေးနွေးကြရအောင်ပါဒီကိစ္စကဒါနှစ်ပေါင်းများစွာကာလတာရှည်ရှိခဲ့တဲ့ပြဿနာပါအခုအစိုးရလက်ထက်မှာရှိခဲ့တဲ့ပြဿနာတော့မဟုတ်ပါဘူးအခုအစိုးရတဲ့အနေနဲ့စပြီးတော့ကင်တွယ်ဖို့စ조사တယ်လို့လည်းနားလည်ရပါတယ်အဲ့တော့လူဆရာခုနဒေါက်တာအေးမောင်ပြောခဲ့သလိုပဲလူတို့ရဲ့ကန့်ကွက်မှုလို့လည်းဆရာသုံးနှုံးသွားတယ်ဆိုတော့ကျမတို့ဒီကျမတို့စီကိုခေါ်ထားတဲ့တောရရှင်ရဲ့အတန်ကိုလည်းနားထောင်ရအောင်ပါရှင်ဥစောလွင်ရှိပါတယ်ရှင်ဥစောလွင်ဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ပါမီးဆိုတာမလားကောင်းမလောင်ရှင်ကတားရတယ်ပါမီးလောင်မှတားလို့မရဘူးအမိုက်ကစပြတ်တက်မီးလောင်ဆိုတာရှိပါတယ်ကျွန်တော်နိုင်ငံမှာတရားဥပဒေစိုးမိုးမှုကဘယ်တော့ဘယ်တော့ခါမှကျွန်တော်တိုးပူတာမဟုတ်ပါဘူးကျွန်တော်ပညာရှင်မဟုတ်ပါဘူးကျွန်တော်မှန်အရလာအစိုးရမှန်မှန်အစိုးရအရလာတူပါတရားဥပဒေစိုးမိုးမှုမရှိတဲ့ဒီလိုနိုင်ငံမျိုးမှာအခုလိုကမ္ဘာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ဖွဲ့စည်းလိုက်တဲ့အချိန်ကမလို့ပြေမလို့ထိုက်ပေးတဲ့အချင်းဖြစ်ပါတယ်။
စုံစမ်းရေးကော်မရှင်တော့မဟုတ်ပါဘူးရှင်။ဒါကဟိုအကြံပေးဖို့ပေါ့နော်။ဒီကော်မရှင်နဲ့ပတ်သက်ပြီးတော့ဒီကော်မရှင်ထဲမှာဆိုလို့ရှိရင
်ဟုတ်ကဲ့။ဟုတ်ကဲ့ပါဟုတ်ကဲ့ပါ။အကြံပေးကော်မရှင်ချစ်လို့တာကမလို့ပြေမလို့ထိုက်တဲ့အချင်းမျိုးကြက်ရောက်နေပါတယ်။ဘာကြောင့်လဲဆိုတော့သူတို့အနေနဲ့စုံချက်ပိုင်ခွင့်မရှိဘူးဆိုရင်လည်းသူတို့ရဲ့တွေးရှိရှစ်တွေကိုကဘာကိုတင်ပြမှာပဲ။ကဘာကိုတင်ပြလို့ရှိရင်ငါတို့နိုင်ငံမှာမရှိတဲ့ရိုဟင်ဂျာဆိုတဲ့လူမျိုးသူရှမ်းတီးတင်ပြမှာပဲဒါကိုကျွန်တော်တို့ရခိုင်သားတွေကလုံးဝမခံစားနိုင်ဘူးဘာကြောင့်လဲဆိုတော့တီတာကြီးအဖြစ်အပျက်ကိုကြည့်ပ
ါဟုတ်ကဲ့ပါရှင
်ဘာတရားလဲ
ဟုတ်ကဲ့ပါရှင်ဆရာဦးစောလင်ကျေးဇူးပါကျမတို့နောက်ထပ
်ကလန်းက
သောရရှင်ကြီးစောင့်ဆိုင်နေတဲ့အတွက်နောက်ထပ်သောရရှင်ကြီးကိုကျမအလှည့်ပေးပါမယ်ကိုတင်ထေးဝင်းရှိပါတယ်ရှင်ဟောကျမဒီမှာသောရရှင်ကြီးကကျမတို့ဝင်ရောက်ဆွေးနွေးဖို့အတွက်စောင့်ဆိုင်နေသူလေးလည်းအများအပြားရှိတဲ့ခါရောက်တော့ကျမတို့လူရင်းတူရှင်ဆွေးနွေးကြတာပေါ့ရှင်ကိုတင်ထေးဝင်းဝင်ရောက်ဆွေးနွေးပါရှင်
ဟုတ်ကဲ့သင်္ကေတနာကတော့တခြားကခုနကတော့ဆရာတော်ကြီးမောင်တိုင်းသားကောင်းကောင်းနေနဲ့လေးစားပါတယ်အဲဆရာပြောသလိုသာကျွန်တော်တို့ကဟိုကြိုတင်ပြီးတော့ဆရာပြောသလိုပူပန်မယ်စိုးရင်ရမယ်ဆိုတာလည်းမှတ်ပါတယ်အဲ့လိုပူပန်စိုးရင်မယ်ဆိုရင်ကျွန်တော်တို့ဆယ်စုနှစ်ပေါင်းများစွာတုန်းကဒီဝိညာဉ်ပင်လေးအရေးကိုစတင်မိမွေးခဲ့တဲ့တရင်အရေးပမာပြဿနာရဲ့အရင်အမြင့်တုန်းကဆရာတို့ကြိုတင်ပါပြီလို့ဆရာတို့လည်းရှိမှာပါရခိုင်ပြည်နယ်မှာပါပြီလို့အဲအဲ့တော့မကာကွယ်ခဲ့တာလဲဆိုတဲ့အချက်လေးတစ်ချက်ကျွန်တော်မေးချင်ပါတယ်
နောက်တစ်ချက်က
အကြေးကြီးများကျွန်တော်တို့ဥမာမြေဆုံတော့ကလည်းကျွန်တော်တို့မြန်မာနိုင်ငံထဲမှာပြည်တာဗျာမြေဆုံမှာမြေဆုံမှုငင်းငယ်ရေးတော့ငင်းငယ်ရေးဒီမှာနိုင်ငံအစည်းအဝေးမှာတရုတ်ကဝင်ပြီးတော့ကျွန်တော်မိန်ကောင်းပြောတဲ့အချိန်မှာဆရာတို့ဘာဖြစ်လို့မကန့်ကွက်ခဲ့တာလဲဆိုတာတစ်ချက်ကျွန်တော်မေးချင်ပါတယ်နောက်တစ်ချက်ကကျွန်တော်တို့ရခိုင်ပြည်နယ်ရေးခင်းကကျွန်တော်တို့တနင်္ဂနွေကရေးခင်းမှာကျွန်တော်တို့ရေးခင်းမှာအဲ့တော့အကြေးကြီးများရခိုင်ပြည်နယ်ဟိုဒီဘက်ကျွန်တော်တို့ကျန်တဲ့တိုင်းကားတွေမခံပါဘူး50တန်းလုံးကလေအခုဆက်လက်အကြံပေးအောင်ဆက်သက်ပါခဏလေးတော့ကျွန်တော်အနေနဲ့စောင့်ကြည့်စေခြင်းလေလို့ကျွန်တော်မေတ္တာရပ်ခံတာပါအားလုံးဟုတ်လားဘာဖြစ်လို့လဲဆိုတော့ဒီ2020ခုနှစ်လုံးလုံးမှာဒီဆက်အနာရှင်ရောက်ပါနဲ့လက်မအောင်လုပ်ခဲ့တဲ့လူကဘယ်သူလဲအဓိကကောင်းဆောင်ကျွန်တော်တို့ပြည်သူများနဲ့ပေါ့နော်ဒါလေးတွေတစ်ချက်ကလေးတော့ပုဂ္ဂိုလ်လေးတွေမသိမြတ်တာအခြားသောအခါကားတွေကိုဖေးဖယ်ထားပြီးတော့ကျွန်တော်တို့တိုင်းပြည်ရဲ့ရခိုင်ကနိုင်ငံမဟုတ်ပါဘူးရခိုင်နိုင်ငံမဟုတ်ပါဘူးရခိုင်ပြည်နယ်ပါကြမ်းကြီးနေကျွန်တော်တို့တနင်္ဂနွေနေ့နဲ့သက်ဆိုင်ပါတယ်ကျွန်တော်တို့ကြည့်မနေပါဘူးကျွန်တော်တို့လည်းအများကြီးနားဆင်နေပါတယ်
ဟုတ်ကဲ့ပါ
ကိုယ်ကြီးဥစ္စာတော့ခဏလေးပေါ့နော်
ဒီကြပြီးဆောင်းလိုက်ပြီပါလို့ကျွန်တော်ဆရာတို့အားလုံးရခိုင်တော်ကျွန်တော်ညီကိုမွန်မားကိုမိတ္တရက်ခံပါတယ်ဒီနေ့
ဟုတ်ကဲ့ပါရှင်ဥတင်ထေဝင်ချေစုပါအခုကိုခိုင်ဆိုးရှိပါတယ်ရှင်ကိုခိုင်ဆိုးဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ပါကျွန်တော်ကိုဆွေးနွေးရှင်ကတော့အခုပဲဆွေးနွေးခွင့်ပြုတော့လဲကျွန်တော်ကောဝန်တာပါတယ်အခုကျွန်တော်တို့ကနေပြီးရဲ့အဓိကကြေးရမှာကတော့1826ခုကပဲနေပြီးအင်္ဂလိပ်ကနေပြီးရဲ့ရခိုင်ပြည်ကိုစားပြီးကသိလိုက်တဲ့နေကနေပြီးရန်ဒါပေါ့နေပြီးရန်အခုကော်မရှင်ကိုကျွန်တော်ကအကြံပြုရှင်တာကတော့သူတို့ဟာအဲ့ဒီအရှင်ကပေါ့နေပြီးရန်ပမန့်ကိုလေ့လာရမယ်။ဒါဖြစ်ဆိုလို့ရှိရင်တော့ဒီ1940 လေးစီ46သူတို့အဲ့ဒီအရှင်ကိုသူတို့လေ့လာပါ။1942မှာရခိုင်ကိုနေပြီးဘူးတော့မောင်းတော့နေပြီပေါ့တိုက်တကောမင်္ဂလိတီတီပြီးဝင်ပြီးရင်အဲရခိုင်ရွာပေါင်း300ကျော်အဲရခိုင်လူပေါင်းနေပြီးရင်400ကျော်ထိနေပြီးရစားကြခဲ့တာတွေပေါ့အဓိကကအဲ့ဒီအမှိုင်းတွေကိုလေးလာရမယ်အဓိကကကျွန်တော်တို့ကအခုကုလသမဂ္ဂအကြံပေးအခွင့်ကိုကျွန်တော်တို့ကဝင်လာတာကိုကျွန်တော်တို့ကအဓိကကတော့ကျူးဆိုးတယ်ကျွန်တော်အနေနဲ့ကတော့ဘာဖြစ်လို့ဆိုလို့ရှိရင်ပမိုင်းမှန်ကိုပေါ်ပေါ်အရေးကြီးတယ်အဓိကကပမိုင်းမှန်ကိုဖျောက်ပိုက်ပြီးရင်ပြီးရင်အခုလက်ရှိရောဟင်ဂျာလို့ခံနေတဲ့အကောင်တွေကဘယ်နှစ်ခုလိုက်လောက်မှလောက်လာလဲဒီရောဟင်ဂျာကိုဟို1946ခုနှိုင်းမှာနေပြီးရင်စိတ်တကောင်းနဲ့နေပြီးရင်ဟောကနေပြီးရင်အဓိကကရခိုင်ပူရီတော်မောင်တော်ကိုပိုင်းပြီးရင်ပါကစ္စတန်တိုင်းချေကိုနေပြီးအသူတို့ပြင်းမယ
်ဟုတ်ကဲ့
အဲ့ဒီကိုနေပြီးလောက်ဖို့အတွက်နေပြီးသူတို့လောက်တာတာတွေပေါ့
ဟုတ်ကဲ့ပါ
ကိုမိုင်းကိုတီးဖို့အတွက်နေပြီးရင်ကျွန်တော်
ဟုတ်ကဲ့ပါအဓိကကိုခိုင်ဆိုးပြောချင်တာတော့ဒါတမိုင်းကိုခြိပြီးတော့လေ့လာဖို့ကော်မရှင်ကိုအကြံပြုချင်တယ်ဆိုတဲ့သဘောကိုခိုင်ဆိုးဝင်ရောက်ဆွေးနွေးပါတယ်အဲ့တော့ကိုကျော်ဘူးတထောင်ရှိပါတယ်ရှင်ဆောင်ဆိုင်နေပါတယ်ဆွေးနွေးဖို့ကိုကျော်ဘူးတထောင်လူရင်းတူရှင်ဆွေးနွေးပါရှင်ဆရာ
ဟုတ်ကဲ့ပါကျွန်တော်တင်ပြရှင်တာကအချက်နှစ်ချက်ရှိပါတယ်ပထမတစ်ချက်ကလူဦးရေကိစ္စပါရခိုင်ပြည်နယ်မှာအလုံးလူဦးရေ3,300,000ရှိပါတယ်အဲ့ဒီထဲမှာဘင်္ဂလီလူကြီးက3,000ရှိပါတယ်။တခါတန်အသားက6,000ရှိပါတယ်။ဘင်္ဂလီလူကြီးဟာ16,000ခန့်ခင်ရှိပါတယ်။ဘင်္ဂလီတို့ကလူကြီးတပေါ်နှုံမြင်တော့မွေးတော်တဲ့အနာဂတ်ကာလမှာလူကြီးဟာ97,000ခန့်ကိုတော်လွန်သွားနိုင်ပါတယ်။လူကြီးကလည်း97,000ခန့်တော်လွန်တွေရုပ်ကပွဲစနစ်မှာလည်းပြားစနစ်လူလူကြီးရှိခနဲ့စနစ်မျိုးကိုပြောင်းခေလိုက်ပါလျင်ရခိုင်လူမျိုးတွေရဲ့အရှုံးချအနာဟာလက်လွတ်တော်နိုင်ပါတယ်။ဒါဟာရခိုင်လူမျိုးတွေရဲ့အကြီးမားဆုံးသောစိုးရိမ်တော့ကပါလူနိုင်ငံသားဆွေးနွေးတော့ကဖြစ်နေတာကိုနိုင်ငံကောက်ဆောင်တဲ့အနေနဲ့အကြီးကြီးမားမားစဉ်းစားသင့်ပါတယ်လို့ကျွန်တော်တင်ပြရှင်ပါတယ
်ဟုတ်ကဲ့ပါရှင်
တခြားကဝင်ငွေကိစ္စပါခဏလေးပ
ါဟုတ်ကဲ
့တခြားကဝင်ငွေကိစ္စပါမြန်မာပြည်သူတွေပြည်သားတစ်နှစ်ဝင်ငွေကတစ်နှစ်ကိုဒေါ်လာ100ခန့်ရှိပါတယ်ဒါပေမဲ့ရခိုင်ဒေသကလူတုံးစီပြည်သားတစ်နှစ်ဝင်ငွေမှာဒေါ်လာ100ခန့်ရှိပါတယ်ဒါကလည်းစည်းရုံးမှုတင်မှုအထူးသဖြင့်မကျေနပ်မှုကိုဖြစ်ပေါ်စေတာပါ
ဟုတ်ကဲ့ပါကိုကျော်ဘူတထောင်ကျေးဇူးအထူးတင်ပါတယ်ရှင်ကျမတို့ရဲ့ဆွေးနွေးပွဲကတော့ပါဝင်ဆွေးနွေးမဲ့သူအများပြားရှိပြီးတော့အချိန်ကလည်းအကန့်အသတ်ရှိတဲ့အတွက်ကျမဒီမှာပင်နိုင်ဆွေးနွေးသူတွေကိုပြန်ပြီးတော့အလှည့်ပေးခြင်းလို့ပါအခုပင်နိုင်ဆွေးနွေးသူတွေကိုပြန်ပြီးတော့အလှည့်မပေးခင်မှာဒီကျမတို့အမေရိကန်ပြည်ထောင်စုကပဲမောင်ဒသနာပေးထားတဲ့စာလေးကိုကျမအချင်းချုံပြီးတော့ဖတ်ပြခြင်းပါတယ်နှစ်ပေါင်းများစွာကြာအောင်ပြည်လျောင်မဖြည့်ရှင်းနိုင်သေးတဲ့ရခိုင်ပြည်နယ်အရေးကိုအဖြေရှာနိုင်ဖို့အစိုးရအနေနဲ့အငိမ့်စာကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ကိုပြာနာဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပြုရေးကော်မရှင်ကိုပြည်တွင်းပညာရှင်တွေနဲ့ပူးပေါင်းဖွဲ့စည်းခဲ့တာတစုံတရာရလက်ကောင်တချို့ရလာနိုင်တယ်လို့ယုံကြည်ပါတယ်လို့သူကရေးပါတယ်အဲ့တော့ကျမဒေါက်တာအေးမောင်ကိုပြန်ပြီးတော့အလှည့်ပေးခြင်းပါတယ်ရှင်အဲ့တော့ဆရာတို့ဒီရခိုင်ပြည်နယ်အရေးပေါ်နော်ဒီလူလူကြားမှာကွဲပြားနေတဲ့ကိစ္စဘလို့မှလည်းအဆအချာလို့မရပါဘူးအဲ့ဆိုရတဲ့လက်ထက်မှာနိုင်ငံသားစီစီရေးလုပ်မယ်ဆိုတဲ့လုပ်ငန်းစဉ်ကလည်းအခုချိန်ကြီးတော့အောင်မြင်တယ်ဆိုတဲ့အတမ်းမကြားသေးပါဘူးဆိုတော့ဒီကိစ္စအပေါ်မှာဆရာတို့ကလုံးဝကိုလက်ခံမဆွေးနွေးတော့ဘူးလားဆရာတို့ဘလို့သဘောရပါလဲ
ကျွန်တော်တို့ကကတော့ဆွေးနွေးဖို့အစီအစဉ်မရှိပါဘူး။ဘုံဘုံနဲ့ပြောရင်ညာရခိုင်ပြည်နယ်ကိုရခိုင်လူတွေအုပ်ချုပ်ခွင့်ကိုမရလို့ဒီကြောက်နေတာဖြစ်ပါတယ်။ဘောင်ဘုံက40ပြည့်ဆိုတာဒီလိုဆက်ကျွန်တော်တို့အမေရိကန်ကိုလုခံခဲ့ရတယ်။ဘုံဘုံနဲ့ပြင်ကြတာလုလိုက်ရေးချူကတော့ကာစီဘူဂျာနေတောင်ပြန်သူဟာရခိုင်လူတွေနေတဲ့နေရာအကုန်လုံးအဝယ်တင်နေ။အဲ့မှာလုလိုက်ရေးချူကတော့ဘုရားဘုရားတောက်တာဆိုရမယ်ဆက်ပါ။ဘုံက90ဆိုတာဒီတိဒီကမလို့အဝတန်ရကလည်းဆက်နေနောက်ဆက်ကဆိုပေါ့ခေါင်းကြီးခဏကြရတယ်ဒါမဟုတ်ဘုံမဲ့တွေ့တာဒီမိုကရေစီကနိုင်ငံကြီးမှာအမှန်တရားရည်ကြီးတယ်ဒီမိုကရေစီကလူပြောင်းလဲတာနဲ့ဒီမိုကရေစီမှာဗျာဗုဒ္ဓဘာသာရည်ကြီးတယ်အဲ့တော့ခုနကပို့ပြီးတော့ဥကြိုလာမှုပြောတာကျွန်တော်တို့လေးစားပါတယ်
ရခိုင်ပြည်ရဲ့လူတွေဥယျာဉ်စင်ကြတော့တယ်ရခိုင်ပြည်ရဲ့ထုတ်ချအနာဟာကျွန်တော်တို့လက်တော့ရလူကျွန်တော်တို့ပြောရတယ်ခရီးရတဲ့ရခိုင်ပြည်စစ်ကောင်လုံးတော့ဘူးမိုင်းနဲ့ရှိခဲ့ဆိုလေးတဲ့ဒီကာလဒီမိုကရေစီဆက်ရတဲ့အောင်လက်ဆက်ကိုရောက်မှာပဲဒီခါကျတော့အောက်ဆုံးကတော့တက်လို့သွားမယ်ဒီမိုကရေစီချီတဲ့ခုကိုဖန်တီးနေကြလို့ကျွန်တော်တို့အင်းတယ်ဟုတ်ကဲ့ပါဒီဘက်ကိုရောက်တယ်ပြည်ရင်းနိုင်ငံသားပြုတ်နေတဲ့ဒုက္ခတွေကိုပြည်လို့ပြန်သွင်းမယ်ဆိုတဲ့အခါစတဲ့ဖြစ်တယ်ကွန်မြူနီတီကတော့ဒီမှာမှတ်သားလို့ပြောတယ်ကျွန်တော်ကစီရက်ကတော့တောင်းမှကဘာနဲ့နဲ့အစအစ်လေးဘက်ကိုပြန်နေလို့ကျွန်တော်ပြီးအဲအဲလိုခုနကဒီမိုကရေစီနဲ့ UN နဲ့တောင်းတခါက ONC ကလက်တစ်ခုလုပ်ပြီးကမှကိုပီအန်နယ်လို့ဖောင်ဒေးရှင်းကိုတစ်ခုနဲ့ဒီလိုဒီကမှာသိနိုင်မှုရှိပြီးသားမှာကောင်ဆန်းစုနဲ့ connection လုပ်ပြီးဒီဥစ္စာတွေကိုဝင်လာလို့ကျွန်တော်မြင်တယ
်ဆရာဒီကိစ္စနဲ့ပတ်သက်ပြီးတော့တိကျတဲ့ကြည့်ကြတဲ့အချက်လက်တွေတော့မရှိသေးပါဘူးเนาะဒီကိစ္စနဲ့ပတ်သက်ပြီးအဲ့တော့ကျမဒီဆရာဒေါက်တာခင်စောဝင်းကိုဆရာဒေါက်တာခင်စောဝင်းကိုကျမအလှည့်ပေးချင်ပါတယ်ကျမတို့အစီအစဉ်ကအဆုံးသတ်ဖို့တစ်မိနစ်ပဲလိုပါတော့တယ်အဲ့တော့ဆရာဆရာတစ်ချက်လေးဟိုကျင်းချုပ်ပြီးတော့တစ်မိနစ်လောက်အချိန်ရပါတယ်ဒီကော်မရှင်ကနေပြီးတော့ကိုပြာနန်ဦးဆောင်တဲ့မြန်မာတိုင်းရင်းသားတွေလည်းပါတယ်ဥပမာရခိုင်တွေလည်းပါပါတယ်ဆိုတော့ဒီကော်မရှင်ကနေဘာဒီမျှော်လင့်လို့များရနိုင်ပါသလဲရှင်ဆရာတစ်မိနစ်အချိန်ရပါတယ်
ဟုတ်ကဲ့ဗျာခုနကလည်းเนาะဒီအကုန်လုံးပြောခွင့်ရလိုက်ပါတယ်ဆိုတော့ဒီကိစ္စနဲ့ဆက်သက်လို့ပါမြန်မာပြည်မှာခံစားချက်တွေအများကြီးပြင်းထန်နေတယ်အဲဒါကြောင့်မို့လို့ဒီကော်မရှင်ကိုဖွင့်ရတာပေါ့ဗျာပြောမယ်ဆိုရင်ဒီကော်ဖီနံပါတဲ့တွေရေးစာကတမားတမားလည်းဖြစ်တယ်ရှင်းားနေလည်းဖြစ်တယ်လေဟုတ်တယ်မလားဒီကိစ္စမှာဒီကော်မရှင်မှာဆိုတော့ဗျာကတမားဆန်းစုကြည်ပါနေမယ်ဆိုလို့ရှိရင်ဒီကအကုန်လုံးတော့ဝိုင်းပြီးတော့ဝေဖန်ကြရမယ်လေတက်လိုက်တယ်မလိုက်ဘူးဆိုတော့ဟုတ်မလားကောင်းပြီကော်မရှင်ဖွင့်ရဟုတ်ပြီဘာဖြစ်ပေါ်လာမယ်ဆိုလို့ရှိရင်ဟိုတစ်ခါလုံးကစူရန်ဘာသာစူလိုက်ပြီးတော့ကြည့်နေတဲ့ကိစ္စတစ်ခုကိုเนาะကွန်ဖီနယ်ပုံပုံတရားဥဆောင်တဲ့ကော်မရှင်ကနေပြီးတော့သူ့ရဲ့အမြင်တစ်ခုပေါ့ဗျာသူ့ရဲ့နဲ့ချမ်းမလန်ရမယ်နောက်ပြီးတော့ recommendation ပေါ့အကြံပြုရချက်တွေလည်းသူ့ရဲ့နဲ့ဒီဥစ္စာကိုသူ့ရဲ့နဲ့ပြင်ပြနိုင်ရမယ်ဒီပုံမှာကျွန်တော်အနေနဲ့ကเนาะအချုပ်ရှားဟာနာပိုင်နဲ့မြန်မာနိုင်ငံရောစီမြန်မာနိုင်ငံတော်အနေနဲ့အစိုးရအနေနဲ့ပြည်သူအနေနဲ့သက်တော်အနေနဲ့ကဒီအခြေအနေတွေကိုကြည့်ပြီးတော့เนาะကျွန်တော်လည်းပါဆက်လို့သွားမလဲဆိုတာကိုကျွန်တော်ပြောမယ်ဆိုတော့လမ်းစာတစ်ခုပေါ်လာတယ်ပေါ့ဗျာ
ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ပါ
ဆက်စီပဲဒါအရင်ဆုံးပါပဲအဲ့တော့လည်းပြောလိုက်ပါမယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးတင်ပါတယ်ရှင်အင်ကာနဲ့ညာချန်ထရက်လေးလိုက်အစီအစဉ်ကတော့ဒီမှာပဲရှင်းနာခွင့်ပြုပါပြင်လိုက်ဆွေးနွေးပေးခဲ့တဲ့ရခိုင်မျိုးသားပါတီအခြေခံဒေါက်တာအေးမောင်မြမကြီးအခဲကဒေါက်တာခင်းစောဝင်းတို့နဲ့အတူပါဝင်ဆွေးနွေးခဲ့ကြတဲ့ကျမတို့သောရရှင်နေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်ဟုတ်လို့သူမဆုမနဲ့သူမတင်ကြီးထိုင်စီစဉ်တင်ဆက်တဲ့တရားရိုက်လေးလိုင်းဆွနေခန်းကိုကြားခဲ့ရတာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာစီစဉ်ကိုစီစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးထုတ်လွှင့်ပေးတော့မှာပါခုတော့သတင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင
်ရှေ့တောင်ရှာနိုင်ငံများအသင်းအာဆီယံနဲ့ရှေ့ရရှာထိပ်သီးစီးပွားရေးတွေတက်ရောက်ဖို့လောင်နိုင်ငံပြင်ချင်းမြို့တော်မှာရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကအာရှဒေသမှာဩဇာချိန်ခွင့်ရှာညှိမဲ့အမေရိကန်နိုင်ငံသားရဲ့မူဝါဒကိုအလေးထားပြောကြားသွားပါတယ်။အာရှပစိဖိတ်ဒေသမှာအမေရိကန်ရဲ့အကျိုးစီးပွားတွေရှိနေတာဟာအသစ်အဆန်မဟုတ်ပေမဲ့ဒီကနေ့ခါတိုင်းနဲ့ပြီးသွားတဲ့ကိစ္စမျိုးမဟုတ်သလိုအခြေခံမျိုးသားအကျိုးစီးပွားကိုရောင်ပြန်ထင်ရနေတဲ့ကိစ္စဖြစ်တဲ့အကြောင်းသမ္မတအိုဘားမားကဒီနေ့မိန့်ခွန်းပြောကြားရမှာထည့်သွင်းပြောခဲ့တာပါရှင်။တန်ခတ်ရည်ရည်မှုတွေဖြေလျှော့ဖို့စဉ်းစားနေတဲ့အမေရိကန်ပြည်ထောင်စုကိုမြန်မာဆိုရရဲ့အတိုင်းအမြံပုံကိုဒေါအောင်ဆန်းစုကြည်ရှေ့သတင်းပတ်ထည့်လာရဖို့ရှိပါတယ်။ညဉ့်ညင်းနေပဲဆိုရှင်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာစက်တင်ဘာလ14ရက်နေ့ကနေ15ရက်နေ့တွေမှာအမေရိကန်ပြည်ထောင်စုကိုလာရောက်မှာဖြစ်တဲ့အကြောင်းအာဆီယံထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့ရန်နန်နိုင်ငံလာအိုနိုင်ငံဗင်ချင်းမြို့တော်ကဒီကနေ့မိန့်ခွန်းထဲမှာသမ္မတဥပမာကကြေညာခဲ့တာပါရှင်ရခိုင်ပြည်နယ်အချက်ပေးကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ယူပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ရခိုင်ပြည်နယ်ခီးစဉ်အတွင်းမှာကုလသမဂ္ဂအထွေထွေမှုချုပ်ဟောင်းကိုဖီယာနန်ကမသိမမြတ်ဖြစ်နေတဲ့လူမှုအတိုင်းအဝန်ကြားဆွေးနွေးဖြစ်ရှင်မှုတိုက်တွန်းလိုက်ပါတယ်။အနာဂတ်ကိုတည်ဆောက်ရမှာရခိုင်ပြည်နယ်မှာရှိနေတဲ့အထူးကလူမှုအတိုင်းအဝန်တစ်ခုအကြားဆယ်စုနှစ်တွေနဲ့ချီပြီးတော့ရှိနေတဲ့မယုံကြည်မှုတွေကိုကျော်လွှားဖို့နဲ့နှစ်ဖက်စလုံးကတန်ဖိုးထားတဲ့တရားမျှတမှုနဲ့ဒဏ်လူညီများမှုတွေရရှိနိုင်မယ့်နည်းလမ်းတွေကိုရှာဖွေဖို့မစ္စတာအာနန်ကဒီစစ်တွေမျိုးကိုရောက်ရှိချိန်မှာပဲပြောဆိုခဲ့တာပါရှင်။
သတင်းအချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရေမှုကမဆုမုံဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီကဲလ်ဒူဘန်စကီဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ24 40 48 50နဲ့ရင်းလက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
Thank you.
This program has come to you from the Voice of America, Washington.